Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောသားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ13ရက်အင်္ဂါနေ့ညပိုင်း 9:30 NIT စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဆွေရတဲ့လက်ထံနိုင်ငံခြားရေးဝန်ကြီးအဖြစ် ExxonMobil Company အမှုဆောင်အရာရှိချုပ် Rex Tillerson ကိုရထားရွေးချယ်လိုက်ပါပြီ။ရှင်းပြတဲ့မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခါတွေဟာနေဆက်ဒေသတည်ငြိမ်ရေးကိုထိခိုက်စေတာကြောင့်သက်ဆိုင်ရာဘက်အသီးသီးကငြိမ်းချမ်းချမ်းတဲ့ဆွေးနွေးအဖြေချကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေဒေသသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပါမယ်ရှင်
။ကောင်းပါပြီရှင်။ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်ဒေသခံတွေထွက်ပြေးနေကြဆဲဖြစ်တဲ့ဆိုတဲ့သတင်းမှာတော့
ကျွန်တော်ဒီနေ့ဒီချုပ်ဆိုလို့ရှိရင်အင်္ဂါစုပေါင်းက360တစုပေါ့ကျွန်တော်စကား5ခုပေါ့နော်ပေါင်း1400နဲ့တူဒီနေ့ကျွန်တော်ဒီချုပ်တဲ့ကာမှာရရှိပါတယ
်နမ်တူစစ်ဆောင်စခန်းတူဝထဆိုင်ပါညာပြောသွားတာပါရှင်အပြည့်စုံကိုတော့ကြာခင်တင်ပြသွားမှာပါဒါပြင်မုံရွာမြို့အခြေဆိုင်သတင်းသမားတူအသက်ခံခဲ့ရတာကြောင့်ဒေသခံသတင်းသမားတွေလုံခြုံရေးစိုးရိမ်နေကြတဲ့သတင်းနဲ့အတူ2016ခုနှစ်မှာဇီကာပိုလီယိုနဲ့ HIV ကြောင့်ရုပ်ပိုင်းဆိုင်ရာပုံမှန်မဟုတ်တဲ့ကလေးတွေမွေးဖွားလာနေတာကိုဘလို့ထိန်းချုပ်သွားမလဲဆိုတဲ့တဲ့နဲ့ Christmas အကျိုးသချင်းလက်ဆောင်ကိုလည်းကြားကြမှာပါဒုတိယပိုင်းနိုင်ဝဲမှာတော့ American နိုင်ငံရင်းနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခံကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှတ်ခင်ဖြူတဲ့နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဆွေးရတဲ့လက်ထက်နိုင်ငံခြားရေးဝန်ကြီးအဖြစ် ExxonMobil Company ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရထားရွေးချယ်လိုက်ပါပြီရုရှားသမ္မတနဲ့ရင်းနှီးသူမစ္စတာ Tillerson ဟာဒီရင်းနှီးကုမ္ပဏီတစ်ခုထဲမှာပဲ42နှစ်အလုပ်လုပ်ခဲ့တဲ့သူပါနိုင်ငံတကာကုမ္ပဏီကြီးတစ်ခုကိုလည်းပတ်နိုင်တဲ့သူ့ရဲ့ကျွမ်းကျင်အသက်ပညာတွေဟာနိုင်ငံခြားရေးဌာနကိုအောင်အောင်မြင်မြင်ဦးဆောင်နိုင်မှုအတွက်အရေးကြီးတဲ့အခြေချင်းဖြစ်တယ်လို့ Trump ကပြောပါတယ် Tillerson ရဲ့ဆွဲလုံလာတဲ့များပြားလာတဲ့အထွေအကြုံတွေနောက်ပထဝီနိုင်ငံရေးတွေကိုထဲထဲဝင်ဝင်နားလည်ထားတာတွေကသူ့ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်ဖို့အကောင်းဆုံးအချက်တွေပါပဲလို့ Trump ပြောတာကိုသူ့ရဲ့အစိုးရတာဝန်လွှဲပြောင်းယူရေးဆိုင်ရာအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် Mr. Tillerson ဟာဒေသရင်းတည်ငြိမ်ရေးပုံမကောင်းမွန်စေဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့အထူးကြားတဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားတွေကိုအလေးပေးဆောင်ရွက်မဲ့သူတူဖြစ်တယ်လို့လည်း Trump ကပြောပါတယ်အထက်လွှတ်တော်မှာ Republican အားလုံးက Tillerson ကိုထောက်ခံမဲ့ပုံမရှိတာကြောင့် Trump အနေနဲ့သူ့အစားဒီ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူး Mitt Romney လို့ပုံကူမျိုးတွေကိုနိုင်ငံသားရေးဝန်ကြီးအဖြစ်နဲ့ရွေးချယ်နိုင်တယ်လို့ဆိုပြီးတော့အများကယူဆခဲ့ကြတာပါရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထီလာဆန်အကြဆက်ဆံရေးဟာစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့ဆိုပြီးအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီဥက္ကဋ္ဌအထက်လွှတ်တော်မဲဂျွန်မက်ကင်းကပြောဆိုထားပူပါတယ်ရှင်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသားတွေကိုလွှဲပြောင်းပေးမယ်လို့ဆိုတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရအဖွဲ့ဝင်တွေရွေးချယ်မှုတွေနဲ့ပတ်သက်လို့သိမကြခင်မှာသတင်းစာရှင်းလင်းပွဲလုပ်မယ့်အကြောင်းပြောပါတယ်။သမ္မတတာဝန်တွေကိုအာရုံထားလှုံ့ဆော်နိုင်ဖို့နဲ့အကျိုးစီးပွားဆိုင်ရာပြည်ပခါတွေမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့ကမ္ဘာတစ်ဝှမ်းမှာရှိတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေသူ့ဘလို့ကင်းကွာအောင်နေမလဲဆိုတာကိုပြောကြမယ်။လောလောဆယ်ရက်နောက်ဆုတ်ထားတဲ့သတင်းစာရှင်းလင်းပွဲမကျင်းပခင်ရက်ပိုင်းတွေအလို့တင်းလာနေနှောင်းပိုင်းမှာသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာအဲ့လိုရေးသားခဲ့တာပါ။အကြောင်းအရာသေးစိတ်ကိုတော့လာမယ့်ဇန်နဝါရီလထဲမှာပြောမယ်လို့ Mr. Trump ရဲ့အကြံပေးတူကတင်းလာနေမှာပြောပါတယ်။ဇန်နဝါရီ20ရက်နေ့သမ္မတအဖြစ်တရားဝင်ကြမ်းတက်စာမကျိန်ဆိုခင်မှာသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုသားရီဖြစ်တဲ့ Donald Eric အပြင်တခြားလုပ်ငန်းဆိုင်ရာအကြီးအကဲတွေလက်ထက်လွှဲပြောင်းပေးသွားမယ်လို့ Mr. Trump ကရေးပါတယ်။သူ့ရဲ့သမ္မတသက်တမ်းကာလအတွင်းဘလို့စီးပွားရေးသဘောတူညီချက်တက်မှာလုပ်မှာမဟုတ်ဘူးလို့လည်းကတိပေးခဲ့ပါတယ်။ဒါပေမဲ့ Trump အနေနဲ့သူပိုင်ကုမ္ပဏီတွေကနေဘလောက်တိုင်းတာထိကင်းကွာအောင်နေမလဲဒါမှမဟုတ်သူပြောနေတဲ့သဘောတူညီချက်တွေဆိုတဲ့ကိစ္စမှာဘလို့စီးပွားရေးလုပ်ငန်းမျိုးတွေပါဝင်မလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးတရားရေးဆိုင်ရာကျွမ်းကျင်သူတွေကတော့ Trump အနေနဲ့သမ္မတတာဝန်ရဲ့တာဝန်နဲ့သူ့ရဲ့လုပ်ပိုင်ခွင့်ဒီလုပ်ငန်းတွေအကြားအကျိုးစီးပွားဆိုင်ရာပြဿနာမဖြစ်အောင်ရှောင်ရှားကျင်နေဆိုရင်ကမ္ဘာတစ်ဝှမ်းကသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုရောင်းချပေးရလိမ့်မယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
အလပုံပြုတ်ရှိချက်ကသဘုံဖွဲ့တွေထိန်းချုပ်ရနေရတွေကိုစီးပွားဆွေရတက်ဖွဲ့တွေကပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့ထိုးစစ်ဆင်မှုအတွင်းအစိုးရလိုလာတဲ့တက်ဖွဲ့တွေကမြို့တွင်းရက်ကွက်၄ခုမှာရက်သားပြည်သူ82ယောက်ထက်မနည်းကိုတတ်ဖြတ်ခဲ့တဲ့ဆွေရသတင်းတွေရထားတဲ့အကြောင်းကုလသမဂ္ဂကဒီကနေ့ပြောပါရယ်ဒီသတင်းတွေနဲ့ပတ်သက်လို့အတိပြုဖို့ခက်ခဲနေသေးပြီးဘယ်နေရာတွေမှာဖြစ်ခဲ့တယ်ဆိုတဲ့အတိအကျအခြေအနေကိုမသိရသေးတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂပြောခွင့်ရ Rupert Colville ကဒီကနေ့ဂျနီဗာမြို့မှာသတင်းတောက်တွေကိုပြောသွားပါရယ် လူခွေချိုးဖောက်မှုနဲ့ပတ်သက်လို့စိုးရိမ်ချက်တွေရော့ပါစေဖို့အတွက်ကုလသမဂ္ဂဒါမှမဟုတ်နိုင်ငံတကာတက်ချစ်ဒီအဖွဲ့ ICRC လို့နိုင်ငံတကာအဖွဲ့အစည်းတွေကိုအလဘုံမျိုးအတွင်းအခြေအနေတွေစောင့်ကြည့်လေ့လာခွင့်ပြုဖို့လဲမစ္စတာ Colvey ကတိုက်တွန်းထားပါတယ်ဒီတော့တွင် ICRC အဖွဲ့ကတော့စီးပြားနိုင်ငံအလက်ပုံမျိုးအရှိချမ်းကရက်သားထောင်တဲ့ချီဟာဘေဘူးမှာပြင်းစရာလမ်းမရှိတဲ့အခြေအနေမှာရောက်နေတယ်လို့ဒီကနေ့သတိပေးလိုက်ပြီးတော့ဒီဒုက္ခသည်တွေကိုအကာအကွယ်ပေးဖို့တိုက်ခိုက်မှုအတွင်းမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေကိုလည်းတိုက်တွန်းလိုက်ပါရရှင်
2014ခုနှစ်က IS သေးကြရဲ့ဖန်စီခေါ်ဆောင်တာခံရပြီးလိန်ဂျွန်နေအဖြစ်အသုံးပြုခံခဲ့ရတဲ့အီရန်နိုင်ငံကယာဇီဒီလူမျိုးအမျိုးသမီးနှစ်ဦးကိုဥရောပလွှတ်တော်ကပေးအပ်တဲ့လွတ်လပ်စွာတွေးခေါ်ခွင့်နဲ့ထုတ်ဖော်ပြောဆိုခွင့်ဆိုင်ရာဆာကာရော့ဖ်စုအကြီးမြန်လိုက်ပါတယ်။နဒီယာမူရက်နဲ့လာမီယာအဂျာဘာရှားတို့နှစ်ဦးကိုဆာကာရော့ဖ်စုရှင်နေအဖြစ်လွန်ခဲ့တဲ့အောက်တိုဘာလကကြေညာခဲ့တာဖြစ်ပြီးစူပေးပွဲအခမ်းအနားကိုတော့ဒီကနေ့ပြင်သစ်နိုင်ငံ Strasbourg မြို့မှာကျင်းပတာပါ။သူတို့နှစ်ဦးဟာ IS သေးကြွားတွေထိချုပ်ထားတဲ့နေမြေတွေမှာပြက်မေးဆွဲခံခဲ့ရပြီးလိမ်မင်းဆန်ရကြေကျုံနေအဖြစ်အသုံးချခံရတဲ့ထောင်ထဲချီတဲ့ရာဇဝတ်အမျိုးသမီးတွေနဲ့မိန်းကလေးငယ်9000လောက်ထဲမှာပါဝင်သူတွေပါ။ဒီလိုလူတွေအပြင်နောက်ထပ်လူ9000လောက်ဟာလည်းကိုးကွယ်တဲ့ဘာသာတရားမတူသူတွေကိုရှင်းလင်းဖို့ကြိုးစားတဲ့အစွမ်းရောက်တွေရဲ့လက်ချက်နဲ့တည်ဆုံးခဲ့ပြီးဖြစ်ပါတယ်အခုဆုရှင်နှစ်ဦးကတော့2014ခုနှစ်ကအီရတ်နိုင်ငံအနောက်မြောက်ပိုင်းစင်ဂျာမြို့အနီးကသူတို့ရဲ့ရွာမှာ IS တွေကအတမဖမ်းဆီးခေါ်ဆောင်တာခံခဲ့ရတာပါယာဇီဒီလူမျိုးတွေအပေါ်ဖိနှိပ်မှုတွေဟာလူသားတွေကိုဆုလိုက်အပြုံလိုက်လူမျိုးရုံးတပ်ဖြတ်မှုတွေဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုထားပြီးဒီလိုဖိနှိပ်မှုတွေအကြောင်းကိုမူရက်နဲ့ဘရှားတို့ကနိုင်ငံတကာကတိအောင်ကြိုးပမ်းခဲ့ကြတာကြောင့်ဆာကာရော့ဖ်စုကြီးမြင့်ခံရတာဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခါတွေဟာနေဆက်ဒေသတည်ငြိမ်ရေးကိုထိခိုက်စေတာကြောင့်သက်ဆိုင်ရာဘက်အသီးသီးကနေငြင်းငြင်းချမ်းဆွေးနွေးအဖြစ်ရှားကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်တမ်းအမတ်ကြီးဟုန်လျန်းကဒုတိယတမရော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်။ပြည်ပခါတွေမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမြန်ဆုံးအပြစ်ခတ်ရစဲကြဖို့တိုက်တွန်းပြီးတော့ဒီမြန်မာနိုင်ငံမြောက်ပိုင်းအရေးကိစ္စဟာအမျိုးသားပြန်လည်တည်မြဲရေးကိစ္စဖြစ်တာကြောင့်စစ်ပွဲတွေနဲ့ပြဿနာကိုဖြေရှင်းလို့မရဘူးလို့တရုတ်တမ်းအမတ်ကြီးကပြောတဲ့အကြောင်းရန်ကုန်တရုတ်တန်ရုံကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်လက်တွန်းအားပေးပြီးတော့အပြုသဘောဆောင်တဲ့အခမ်းအနားကနေဆက်ပြီးတော့ပါဝင်မယ်လို့လည်းတရုတ်တမ်းမတ်ကြီးကပြောခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေအနေဟာမြန်မာတရုတ်နယ်စပ်ဒေသငြိမ်းချမ်းရေးတည်ငြိမ်ရေးအတွက်အရေးကြီးပြီးတော့မြန်မာနိုင်ငံဟာနိုင်ငံရေးနည်းလမ်းတွေနဲ့သက်ဆိုင်ရာပြဿနာရပ်တွေကိုဖြေရှင်းဖို့အလေးထားတဲ့အကြောင်းကိုတရုတ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကလည်းပြန်ပြီးတော့တုံ့ပြန်ဆွေးနွေးခဲ့တဲ့အကြောင်းတရုတ်တန်ရုံရဲ့သတင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဒီဖြစ်ခဲ့တဲ့မြောက်ပိုင်းမဟာမိတ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့နေဒီမြမအစိုးရကြားတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရသူဒုက္ခသည်တောင်းကနန်းရှိပြီးတရုတ်နိုင်ငံတဲကိုရောက်သွားတဲ့ဒုက္ခသည်ကတော့3000လောက်ရှိပါတယ်ရှင်။
ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေဂျမ်ဖတ်တက်ခိုက်ခံရတာကိုလက်တုံပြန်တဲ့အနေနဲ့အစိုးရဘက်ကနေပြည်တော်ရှင်းလင်းရေးဆောင်ရွက်ချိန်လွန်ခဲ့တဲ့3လအတွင်းလူနေအိမ်ယာနဲ့ချီမီးရှို့ဖျက်ဆီးခဲ့ရတာနဲ့ပတ်သက်လို့မြန်မာအစိုးရနဲ့စစ်တပ်မှတာဝန်ရှိတဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အော်တိုဘာလာကွေးနေကဆလို့လူနေအိမ်အလုံးပေါင်း1500မိရှုခံရတာတချို့နေရာတွေမှာဆိုရွာလုံးကျင်ဖြစ်စည်းခံရတာနဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့နေအိမ်တွေကနေစွန့်ခွာထွက်ပြေးရတာတွေဟာအစိုးရတပ်ဖွဲ့တွေကြောင့်ဖြစ်တယ်လို့ဆိုရတယ်ကျေးရွာတွေကိုမိရှူရာဟာရိုဟင်ဂျာစစ်သွေးကြတွေဖြစ်တယ်လို့မြန်မာစစ်တပ်နဲ့အစိုးရဘက်ကပြောဆိုတာမမှန်ကန်ဘူးလို့ HRW အဖွဲ့ရဲ့ရှာဖွေတွေ့ရှိချက်တွေအရသိရတဲ့အကြောင်း HRW ရဲ့အာရှရေးရညွှန်ကြားရေးမှူး Brett Adams ကပြောပါတယ်satellite ဂျူရူကနေရပ်ယူထားတဲ့ပုံတွေနဲ့မျက်မြင်တွေ့သူတွေရဲ့ပြပြချက်တွေအရမြန်မာစစ်တပ်ကအိမ်တွေကိုမိရှုခဲ့တာထင်ရှားတယ်လို့ HRW အဖွဲ့ကပြောဆိုထားပါတယ် HRW ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကချက်ချင်းတုံ့ပြန်ထားတာမရှိသေးပေမဲ့အရင်ဒီ HRW ရဲ့အလားတူဆွဆွဲချက်တွေနဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကမဟုတ်မှန်ကြောင်းညှင်းဆန်းခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံအပေါ်နောက်ထပ်တန်းခတ်ပိတ်ဆို့မှုအသစ်တွေချမှတ်သွားဖို့တောင်ကိုရီးယားအမေရိကန်နဲ့ဂျပန်နိုင်ငံတွေကဒီနျူကလ িয়ার ဆိုင်ရာအထူးကိုယ်စားလှယ်တွေဒီကနေ့မှကတိပြုလိုက်ကြပါတယ်။ဒီအထဲမှာတော့နျူကလ িয়ার လုပ်ငန်းတွေအတွက်ငွေကြေးရှာဖွေပေးနေတဲ့မြောက်ကိုရီးယားရဲ့စောင့်မီးသွေးတင်ပို့ရောင်းချမှုတွေကိုပိတ်ဆို့တန်းခတ်ဖို့ပါပါတယ်။ ဒီလိုရဲယူတက်ခတ်မှုတွေဘလောက်ထိအလုပ်ဖြစ်မဖြစ်အချိန်ပြည့်ကြီးကျယ်စောင့်ကြည့်ပြီးတော့အချက်လက်တွေကိုမျှဝေသုံးစွဲနိုင်မဲ့စနစ်တစ်ခုချမှတ်သွားဖို့ကိုလည်းတောင်ကိုရီးယားနိုင်ငံဆွေးမြူတော်မှအထူးကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြပြီးတဲ့နောက်သဘောတူခဲ့ကြပါတယ်ဒီနေ့ဒရင်မြောက်ကိုရီးယားကနျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးဆက်တက်မှုတွေလုပ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဒီမြောက်ကိုရီးယားနိုင်ငံအတွက်အထူးနိုင်ငံသားဝင်ငွေအရေးမြင့်ဖြစ်နေတဲ့ကြောင်မီသွေးတင်ဖို့ရောင်းချမှုတွေကိုကန့်သတ်ပြီးတော့ပုံမှန်ပြည့်ထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့တိတ်မကြခင်တုန်းကမဲခွဲဆုံးဖြတ်ခဲ့တာပါဒီတန်ခတ်ရဲယူမှုတွေရဲ့ထိရောက်မှုအတိုင်းအတာကတော့မြောက်ကိုရီးယားရဲ့အရေးပါဆုံးမဟာမိတ်ဖြစ်ပြီးဒီမြောက်ကိုရီးယားကကြောင်မီသွေးတွေကိုအထူးဝယ်ယူနေတဲ့တရုတ်နိုင်ငံအပေါ်မှာအများကြီးမူတည်နေတာပါရှင်
ကိုရင်တန်းစာကိုစော်ကားပြောဆိုဖို့ရည်ရွယ်ခဲ့တယ်ဆိုပြီးတော့သူ့အပွဲဆွဆွဲပြောဆိုထားတဲ့ပေါ်ဂျကာတာအုပ်ချုပ်ရေးမှူးကဒီကနေ့မှညှင်းဆိုလိုက်ပါတယ်။ဘာသာရေးအရစော်ကားမှုကြောင့်တရားရုံးမှာဆစ်ဆေးခံရခြင်းအတွင်းအခုလိုပြောလိုက်တာပါ။မွတ်စလင်အများစုနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံမှာဘာသာရေးလက်လက်ခွင့်နဲ့ပတ်သက်ပြီးဒီဒါဟာအဆန်းသတ်မှုတစ်ခုဖြစ်တယ်လို့လည်းရှုမြင်ကြတာပါ။မဲဆွယ်စည်းရုံးပွဲအတွင်းသူ့ရဲ့ပြိုင်ဘက်ဟာကိုရင်တန်းစာအုပ်ကိုအသုံးချခဲ့တယ်လို့ပြောဆိုမှုဟာတမင်ရည်ရွယ်ပြီးတော့စော်ကားပြောဆိုတာမျိုးမဟုတ်ကြောင်းတရုတ်ခရီးရန်တဦးဖြစ်တဲ့ဘာဆူကီဂျာဟာဂျာပနားမားကပြောပါရယ်အခုလိုပြောဆိုခဲ့မှုအပေါ်သူကတောင်းပန်ပေမဲ့အမှားရင်းလုပ်ခဲ့တာမျိုးမရှိဘူးလို့သူကညင်းဆိုပါရယ်အစ္စလမ်ဘာသာအပေါ်စော်ကားပြောဆိုခဲ့တယ်လို့ဆွဆွဲခံရတာကြောင့်စိတ်မကောင်းဖြစ်မိကြောင်းနဲ့တလို့ဆွဆွဲပြောဆိုခံရမှုဟာသူချစ်တဲ့မွေးစားမိဘနဲ့ညီကိုတွေဘောသူ့အနေနဲ့စိတ်ကောင်းနှလုံးကောင်းမထားနိုင်ဘူးလို့ပြောလိုက်တာနဲ့အတူတူဖြစ်ကြောင်းပနားမားကတရားရုံးမှာပြောပါရယ်ရွေးကောက်ပွဲမဲဆယ်စည်းရုံးပွဲအတွင်းသူ့ပြိုင်ဘက်ကဒီမွတ်စလင်တယောက်မဟုတ်သူကိုမဲမပေးသင့်ဘူးလို့အခွင့်ကောင်းယူပြောကြားခဲ့တဲ့အပေါ်တုံ့ပြန်ခဲ့တာသာဖြစ်တယ်လို့သူကပြောပါရယ်တရားရုံးအပြင်ဘက်မှာတော့ပနားမားကိုထောက်ခံသူ50လောက်လာပြီးတော့အင်အားပြပေမဲ့သူ့ကိုဖမ်းဆီးအရေးယူဖို့ရာနဲ့ချီတဲ့ဆန္ဒပြသူတွေကတောင်းဆိုနေပါရယ်မျိုးတော်ရဲ့ပထမဆုံးတရုတ်အုပ်ချုပ်ရေးမှူးပနားမားဟာတာဝန်ထမ်းဆောင်စဉ်ကာလအတွင်းဘီရိုကရေစီရန်ရယာကိုပြောင်းလဲနိုင်ခဲ့တယ်လို့မျိုးတော်ရဲ့ရင်ကျော်ပိတ်ဆို့မှုပြဿနာကိုလည်းဖြေရှင်းနိုင်တာကြောင့်ချီးကျူးဂုဏ်ပြုခံရသူဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကွန်မြူနီသဘုံတွေရဲ့ဩဇာလွှမ်းမိုးမှုရှိတဲ့ကြီးလည်ဒေသတွေမှာသဘုံတွေအနေနဲ့အဖြစ်ခက်ရစေရေးတက်တန်တိုးနိုင်အောင်အဲ့ဒီဒေသတွေကအစိုးရတက်ဖွဲ့တွေကိုရုပ်သိမ်းပေးဖို့သဘုံတွေဘက်ကတောင်းဆိုချက်ကိုတော့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကပေးချလိုက်ပါတယ်ကြီးလည်ဒေသအားလုံးမှာတရားဥပဒေစိုးမိုးမှုရှိအောင်အစိုးရတက်ဖွဲ့တွေကိုဆက်ပြီးတော့ထားရှိသွားမှာဖြစ်ပြီး New People's Army သဘုံအဖွဲ့အနေနဲ့တိုင်းပြည်အတွင်းဘဲအရက်ဒေသကိုမှသူတို့ပိုင်နယ်မြေအဖြစ်နဲ့ကြီးညာလို့မရဘူးလို့ကာကွယ်ရေးဝန်ကြီး Delphin Lorenzana ကဒီကနေ့ပြောဆိုလိုက်တာပါတဘုံတွေဘက်ကလည်းဒီအစိုးရအနေနဲ့တဘုံတွေပေါ်နေနေတာတွေကိုမရက်ပဲတဘုံထိန်းချုပ်ရာနေမြေတွေကနေအစိုးရစစ်တပ်တွေကိုပြန်ပြီးတော့မရုပ်သိမ်းဘူးဆိုရင်ဒါဟာအဖြစ်ခက်ရစေရေးအဆုံးသက်အောင်ဖိအားပေးရရောက်သွားနိုင်ပြီးတိုက်ခိုက်မှုတွေပြန်ဆလာနိုင်တယ်လို့ဆိုပြီးတော့သမ္မတဒူတာဒေးကိုသတိပေးပြောဆိုထားပါတယ်ရှင်တောင်ကိုရီးယားတောင်ပိုင်းမြို့ယူဆန်ကစစ်စခန်းတစ်ခုမှာဒီကနေ့ပောက်ကွဲမှုတစ်ခုဖြစ်ခဲ့တာကြောင့်စစ်သားအယောက်20ကျော်ဒဏ်ရာရသွားတယ်လို့တောင်ကိုရီးယားသတင်းအေဂျင်စီယုံဟပ်မှာဖော်ပြထားပါတယ်။ဒေသစံတော်ချိန်နေ့လယ် 7:48 မိနစ်လောက်မှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။တပ်ဖွဲ့ဝင်23ဦးထဲက2ဦးကတော့မီးပူချိန်တန်ဒုတိယအဆင့်လောင်ကျွမ်းခဲ့တာကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရပြီးတခြား5ဦးကတော့ပောက်ကွဲမှုအချိန်ကြောင့်သူတို့ရဲ့နားစီတွေပောက်ပြဲသွားတယ်လို့ယုံဟပ်သတင်းကဖော်ပြပါတယ်ရှင
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမှခင်ဖြူထွေးနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်ရှမ်းပြည်မြောက်ပိုင်းကြောက်မဲမန်တုံနမ့်တူမြို့နယ်မှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားဒီကနေ့မှစီရီတင်းမာနေဆဲဖြစ်တယ်လို့တိုက်ပွဲအတွင်းဒေသခံတွေနေရက်ကနေတင်းရှောင်ထွက်ပြေးနေကြဆဲဖြစ်ပါတယ်။ရှမ်းပြည်တွင်းစီရီတင်းမာနေမှုအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ့်တူမြို့နယ်မန်တုံကိုခိုင်မြို့နယ်ဘက်တွေမှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မဟာမိတ်တပ်ဖွဲ့ဝင် TNLA နိုင်ငံခြားဆက်ဆံရေးဌာနတာဝန်ခံဒါပန်းလှကပြောပါတယ
်ဒီနေ့ဒီမနေ့ပိုင်းမှာရောဒီနေ့နဲ့ပိုင်းမှာတပ်ဖွဲ့တွေဆက်မှာလေချင်းသွားတာကဒီပေါ်ကံလေးရဲ့တပ်မနာကိုထံတဲ့မှာလည်းဖြစ်တယ်ဒီတော့ဒီကျွန်တော်ရဲ့တပ်မဖက်မှန်တဲ့မှာလည်းတပ်ဖွဲ့တွေချင်းတယ်အဲဒီနေ့မရှိနဲ့လာရောက်ပြီးတော့ဖြစ်တာမျိုးဖြစ်ပါတယ်
ဒီကနေ့မနေ့မှာကုခိုင်မြို့နယ်မန်ကျေကျေးရွာနဲ့ကောင်းနေကျေးရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မန်တုံမြို့နယ်မန်အီကျေးရွာနီးမှာလည်းတန်းတမတော်နဲ့မြမတမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်ဒီကနေ့ဖြစ်ပွားတဲ့နမ်ရူမြို့နယ်မိုင်းတက်ကျေးရွာနဲ့ပန်ဝါကျေးရွာကြားတိုက်ပွဲမှာမြမတမတော်ကနေစိတ်ဟရင်နဲ့လာရောက်ပြေကမ်းမှုရှိတယ်လို့ DNL တအံ့ဘလောင်တပ်ဖွဲ့ကနေထုတ်ပြန်ထားပါတယ် ဒီနေ့လည်းမှာပါပါပါအစီအစဉ်ညပိုင်း9နိုင်ကနေစနေနေ့အစီအစဉ်ကိုတော့ခင်ဗျာလေးဖြစ်ပွားတာကဒီနေ့လည်းမှာပါပါပါအစီအစဉ်ညပိုင်း9နိုင်ကနေစနေနေ့အစီအစဉ်ကိုတော့ခင်ဗျာလေးဖြစ်ပွားတာကဒီနေ့လည်းမှာပါပါပါအစီအစဉ်ညပိုင်း9နိုင်ကနေစနေနေ့အစီအစဉ်ကိုတော့ခင်ဗျာလေးဖြစ်ပွားတာကဒီနေ့လည်းမှာပါပါပါအစီအစဉ်ညပိုင်း9နိုင်ကနေစနေနေ့အစီအစဉ်ကိုတော့ခင်ဗျာလေးဖြစ်ပွားတ ဒီတိုက်ပွဲတွေကြောင့်ပန်ဝါတိရခန်တွေမိုင်းသားဘက်ကိုရောက်လာတယ်အယောက်30လောက်တော့ရှိမယ်ပိမိနေတဲ့လူတွေလည်းရှိတယ်တိမ့်နေဘက်သွားတဲ့လူနမတူလာရှုဘက်သွားတဲ့လူလည်းရှိတယ်တောရောင်မှာလည်းအများကြီးကြာနေတယ်သူတို့ကိုသွားကြည့်လာဖို့ဒီကနေ့မှလည်းလူထပ်လှုပ်ထားတယ်လို့ရှမ်းပါရနဲ့ပြောဆိုသွားတာပါ ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာပန်ဝါတိရခန်တွေနေနဲ့နေရာကနေတင်းချောင်းနေရာတယ်လို့နမတူမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တော်နန်းဆန်ကအတည်ပြုပြောခဲ့ပါတယ်လက်ရှိနမတူစစ်ဆောင်စခန်းမှာပန်ဝါစစ်ပွဲဒုက္ခတဲ့59ဦးရောက်ရှိနေတယ်လို့စုစုပေါင်းဒုက္ခတဲ့ဦးရေ1400ကျော်ပြီလို့စခန်းဒုဥက္ကဋ္ဌဆိုင်ပညာကပြောပါတယ်ပန်ဝါမှာကတော့ကျွန်တော်အင်အောင်စုစက်ကိုးလူဝင်ရောက်ရ
问题了，我细节怎么样？整个今年谁抽出了新？银行入帮啊，都啊抽出的是我。整个在看阿古文哦，帮套利啊那的屋，今年整个先抽的干嘛？也是话的。
阿拉都是以前的第二三九年的木材板嘛嘞。本邦官员批准的信里边，提干木的送的也没是五楼木材可以按欧洲银木五角角通啊标吧嘞。
就是说吧，湖南看那个木材家嘛，哎嘛，我虽然虽然土吧，但两地方人虽然虽然确实是比较去的。
那些木材没有嘛，你妈大木老干的，那米线林业的路上的那家，工作热情的嘞，本邦你他一路泥皮路五角角通啊标吧嘞。မလေးကနဲ့ဒီကနေ့တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြန်မာသမ္မတကလည်းသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ GIA, TNL, MNDAA, AA စတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာသမ္မတတို့ကြားမှာမူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဖောင်းဆိုင်ဒေသဘက်မှာစစ်ရေးသိမ်းမှတ်ခဲ့ကြတယ်လို့တိုက်ပွဲတွင်ဒေသခံ2000ခန့်ကလည်းတရုတ်နိုင်ငံဘက်ကစစ်ပေးသိမ်းရှောင်ခဲ့ရပါတယ်လက်ရှိမူဆယ်ခရိုင်မွန်ဂိုဒေသမှာမြန်မာသမ္မတကလည်းထိန်းချုပ်ထားနိုင်ပြီးစစ်ရေးတည်ငြိမ်မှုရှိလာလို့မွန်ဂိုဒေသခံစစ်ပေးဆောင်4000နီးပါးနေရပ်ကိုပြန်နေကြပြီဖြစ်ပေမဲ့ကြောင်မဲလောင်ချိုနမ်မတူလာရှိုးမြို့နယ်စစ်ပေးဆောင်စခန်းမှာရှိတဲ့ဒုက္ခသည်တွေအနေနဲ့တိမ်မာနေစစ်စစ်ရေးချင်းတွေကြောင့်နေရပ်ကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါလေခင်ဗျာ
ရှမ်းပြည်မြောက်ပိုင်းကစစ်ပေးဆောင်တွေရဲ့အခြေအနေကိုနိုင်ကုန်အိမ်တင်ပြသွားတော့ပါရှင် VOA ကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မုံရွာအခြေဆိုင်သတင်းထောက်သူအသက်ခံရတဲ့သတင်းတင်ပြပါမယ်စကန်တိုင်းဒေသကြီးမုံရွာမြို့အခြေဆိုင်သတင်းနမတူအသက်ခံခဲ့ရတာကြောင့်နယ်သတင်းထောက်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေကြပါတယ်။အခုလိုမုံရွာသတင်းထောက်အသက်ခံရတဲ့ဖြစ်စဉ်ဟာဘာကြောင့်လဲဆိုတာမသိရသေးပေမဲ့လို့နယ်ဒေသတချို့မှာသတင်းထောက်တွေအပေါ်ချိန်ချောက်မှုတွေရှိနေတာကြောင့်သတင်းထောက်တွေရဲ့လုံခြုံရေးဘက်မှအားနည်းချက်တွေရှိနေတယ်လို့ရှုမြင်ကြတာပါ။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်မမေခါကဆက်ပြောပြပါမယ်ရှင်။
စကန်တိုင်းဒေသကြီးမုံရွာမြို့အောင်ချမ်းသာရပ်ကွက်နဲ့မြို့သိပ်ရပ်ကွက်အကြားမုံရွာကောက်ကွင်းအနီးမှာရှိတဲ့ပြည်တော်စုလမ်းမကြီးပေါ်မှာဒီနေ့မနက်တနာရီအချိန်ခန့်ကမုံရွာခြေဆိုင်သတင်းတောက်တဦးဖြစ်တဲ့ကိုစိုးမိုးထွန်းရဲ့ရုပ်အလောင်းကိုတွေ့ရှိခဲ့ရတာဖြစ်ပါတယ်။လက်ရှိကိုစိုးမိုးထွန်းအသက်ခံရမှုနဲ့ပတ်သက်ပြီးမုံရွာမြို့မှာရဲစခန်းကဒူရဲမှုတိမ့်ဆွေမြင့်ကအမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။ဒေသရတော့သူ့ကိုတယောက်သမို့နှစ်ယောက်ဆက်ပို့တဲ့သူကနေယူရမှာဒီတုံးနဲ့ရိုက်တယ်အနေသားနဲ့တွေ့ရတဲ့ဥစ္စာပဲရှိပါပြီ။ကျွန်တော်တော့ဒီမုံရွာမှာဘောနော်သူ့မှာတိတ်ပြီးတော့မှရှားဟိုဝစိုးထွန်းမှာပြန်နေရန်ရည်ရစားရည်တော့မရှိပါဘူ
း။အသက်ခံရတဲ့သတင်းတော့ကိုစိုးမိုးထွန်းဟာဥကောင်းပေါက်ပြင်းနဲ့မျက်နာညိုမဲဖူယောင်တန်းရရီနဲ့အဲ့ဒီနေရာမှာလုတ်ကြံတက်ဖြတ်ခံရတာဖြစ်ပြီးဒီနေရာမှာအနှိတ်ခမ်းကာရာအိုကေခန်းမတွေအများဆုံးတည်ရှိရာပဝန်းကျင်နေရာဖြစ်တာကြောင့်တက်ခံရတဲ့အခြေအနေတွေဟာရှုပ်ထွေးနေရာဆဲဖြစ်တယ်လို့မုံရွာဒေသခံအချို့ကတုံ့တက်လျက်ရှိပါတယ်။သတင်းတော့ကိုစိုးမိုးထွန်းဟာအရင်ကဟွန်ယူချာနယ်ရဲ့မုံရွာအခြေစိုက်သတင်းထောက်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးမကြသေးခင်ကမှ Weekly 11နေ့စဉ်သတင်းစာကိုပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။လက်ရှိချိန်မှာတော့အမှုကစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလူတက်မှုပုံမှဖြစ်တဲ့ပုံမှ300နှစ်နဲ့ဒီအမှုကိုအမှုဖွင့်အရေးယူထားတယ်လို့မုံရွာမြို့မှာရဲစခန်းကဒူရဲမှုကပြောပါတယ်။အခုချိန်ထိတော့တရင်ကိစ္စကြောင့်အခုလိုလှုပ်ကြံခြင်းခံရတာဟုတ်မဟုတ်ဆိုတာကိုတေချာတိကျစွာပြောဆိုနိုင်ခြင်းမရှိသေးပေမဲ့နေကန်တရင်တောက်တွေရဲ့လုံခြုံရေးဟာလည်းအထူးစိုးရိမ်ပွဲရာရှိနေတယ်လို့တေဆုံးသူကိုစိုးမိုးထွန်းရဲ့တငယ်ချင်းဖြစ်သူမုံရွာကေဇက်ဂျာနယ်မှာတာဝန်ခံအယ်ဒီတာကိုတက်ကပြောပြပါတယ
်။ရန်ကုန်နယ်သားတွေတော့သူကိစ္စကကျွန်တော်တိတ်အဲ့ဒါတွေတော့မသိရဘူးကွာ။ဟိုသူကလည်းနည်းနည်းဟိုတူတူဝဝနေနေရတယ်ဆိုတော့じゃအခုလိုမျိုးကြီးလုတ်တရက်ကြီးဒီလိုမျိုးတရင်ချလာရတော့
you know, near Roger, then I'll go to the Tunisia any time I see that. Hello, people know who kiss in here, you know, only Yanisha Lava, we love or Viole, or do you know?
ဖြစ်လာနိုင်မှာလားဆိုတဲ့ကိုယ်ရင်ဖြစ်လာမှုပြီးတော့ဒေါက်တာမင်းများရောရှိလာတာပေါ့လက်ရှိကျွန်တော်တို့ဒီပုံပုံမှန်အနေထားမှာတော့စိတ်ကြောက်တဲ့ဟာတော့မရှိဘူးဗျာကျွန်တော်တို့ယူတဲ့အနေထားမှာတော့မရှိကြဘူးဗျာသတင်းမီဒီယာကောင်စီအဖွဲ့ဝင်တအုပ်ဖြစ်တဲ့သတင်းတော့ကိုမြင့်ကျော်ကလည်းပြည်တွင်းသတင်းတော့တွေမှာကြုံတွေ့နေရတဲ့လုံခြုံရေးပိုင်းအားနည်းမှုတွေနဲ့ပတ်သက်ပြီးသူကခုလို แต่เมื่อเดือนนี้มาเนี่ยเราไอ้เจ้ามาเดือนนี้เราเลยที่จะโควิดอ่ะอันนี้ก็บ่มีอะไรตัวเชื่อเยอะมากเลยที่จะโควิดอ่ะวิธีการที่เราทำไปเป็นแนวโน้มสิบปีเจ้าลูกเขาเลยจานเนลิสเนวเวกันนี่ทุกเดือนท่าจะอย่าทางกูอ่ะกูจะนักคุณดีกันนี่นักท่องเสียชาวที่กบ่าวตะวันลงมาแต่เดือนสิงหาเท่านี้จ้าฮะแต่เดือนยาอยู่เกมูรีจ้าอัตตะแข่งกันยาเรื่อยๆพบยาทาวาเร และตลอดมีมาในเงามาเลยปีเกเรลาวัยเหล่ากาแต่เป็นจิมอยู่เฉยๆแต่เดินจากเสียจะอุบเฉยๆโกตินโซอุโกเต็มมังโกทั่วโลกตุรีกาเชิงเช่ามูรีศิลาราชาอาชามิโอโกมีดาสุอะไรช่างเต็งยารามยูรีจงตุยเกียบารีที่โลเชิงเช่ามูรีจงตุยเนียเป็นเมอสุยาดาวินชิตุรีนีเนกาทีโปมาเลทามูอันเนนีเดราชาเลนเนทาเปโบเตรมีเรียพเวรีกาสุยาโกไตจงมูรีเลวซาวนีบารีอะคุอัตตะแข่งเกียร์เร
ตอนนี้เดนเนมูลาเรนอยู่จังเต็นนี่เดตัดอุโรจันชีเขวาร์เรชิมามีข้อเต็มยาตัวรับเชนอะครูโรนั่งงานกับสัญญาจำมาเยตเดนสามาเพลเลปีบ่าวเมย์นัทท้องเสียชาวคนเอ็ดเดนซิกาโปลิโอเนเอชไอวีจังยุบไปสัญญาปงมามหัวเด็กเลี้ยงเรื่องมวยพลาดลูซิกเบียเสียเชนเอเรตีสมุริกาเลชิเขวาร์เรตีปันปีนี้เชนเอเรียชาวเพื่อด้วยชิมูเนดิโอการิโกปลุกเทิงชุดตัวมเลสุราฟิโอเอเดนท้าวคาร์โรปัสันเดนเปปุทารากุกว่างเอางาเต็มยาเปมาวาเชน
ที่ดัชนีชาร์จยอกาเล็กน่าพิจารณาไม่มีชีวิตจังซิกาไวรัสกุศลแข็งดุริยาที่เรามายอกาบูชินิลากุมติจาวาวไทม์เอลุงเงินนั่นเนี่ยตัวที่ยอกากุศลแข็งดุมีกันเนี่ยก็มุ่ยพอลาร์เรคลิงเอเรียอุกงฮาตามันเทตติงเงินนี่ลากุตัวยาวาร์เรลุงเงินเนี่ยชาวเซกายุงเงินนั่นเงี้ยมาสัตย์เป็นพอลาร์เรดียอกาบูฮาอะกูคำมาบราซิลเงี้ยกูยอชิตอปีเอริกาเนี่ยดิเซนอเมริกันปีนั้นซูฟลอริดาเนี่ยเท็กซัสปีเนี่ยที่ว่ายาวเขวาร์เรยอกากุศลแข็
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒေါက်တာအန်တိုနီကိုစတယ်လိုကပြောပါတယ်
It's a public health problem of huge concern for the world.
ဒီယောဂါဟာကမ္ဘာကြီးအတွက်စိုးရိမ်စရာကောင်းတဲ့ကျန်းမာရေးဆိုင်ရာပြဿနာတစ်ရပ်ပါလွန်ခဲ့တဲ့နှစ်နှစ်အတွင်းဒီဗိုင်းရပ်စ်ပြန့်ပွားခဲ့တဲ့နိုင်ငံပေါင်း69နိုင်ငံရှိပြီးတော့ဒီယောဂါဟာလူရဲ့အုန်းနောက်ကိုထိခိုက်ပျက်စီးစေတာကြောင့်ဉာဏ်ရည်မမှီတဲ့ကလေးတွေမျိုးဖွားလာသလိုမိသားစုဝင်တွေအတွက်လည်းအခက်အခဲတွေရင်ဆိုင်ရပါတယ်
။အခုခါမှာတော့ယောဂါကူးစက်ပြန့်ပွားနေတဲ့ဒေသကိုအမျိုးသမီးတွေခီးမသွားဖို့နဲ့ချင်းကိုက်မခံရအောင်တခါကိုဝင်ဆောင်တာတွေမလုပ်သေးဘူး။ဆရာဝန်တွေကအကြံပေးထားပါတယ်။ဇီကာဗိုင်းရပ်စ်အတွက်ကာကွယ်ဆေးမရှိသေးပေမဲ့2018ခုနှစ်လောက်ကြာရင်တော့ရှိလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။ကလေးငယ်တိုင်းကာကွယ်ဆေးထိုးပေးဖို့ခက်ခဲတဲ့အကြံဖတ်ပြိပခါတွေဖြစ်ပွားနေရနိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာတော့ပိုလီယိုရောဂါတကြောပြန်ဖြစ်ပွားလာတာကိုတွေ့ရပါတယ်။ပိုလီယိုရောဂါကင်းစင်တဲ့နိုင်ငံအဖြစ်ကြီးညာဖို့နီးကပ်လာနေချိန်မှာပဲကလေးငယ်3ဦးပိုလီယိုရောဂါကူးစက်ခံရတာပါ။ဒါအပြင်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နေဆက်မှာလည်းဒီရောဂါပိုးပြန့်ပွားနေတာကိုတွေ့ရပါတယ်။ပိုလီယိုရောဂါကူးစက်မှုနှုန်းဟာ1988ခုနှစ်ကတည်းကဆိုရင်96ရာခိုင်နှုန်းအထိကျဆင်းသွားပြီးယောဂါကူးစက်ခံရမှုပေါင်း3သိန်းခွဲလောက်ကနေ2016ခုနှစ်မှာတော့3ဒါဇင်အောက်သာရှိတော့တာပါ NIH အမျိုးသားကျန်းမာရေး Institute က AIDS ယောဂါကာကွယ်ဆေးသစ်တစ်မျိုးကိုစတင်စသက်သုံးဆွဲမယ်လို့ဒီဇင်ဘာလအစောပိုင်းမှာကြေညာခဲ့ပါတယ် NIH သုတေသနဌာနကဒေါက်တာ Anthony Fauci က
HIV vaccine is not
HIV ကာကွယ်ဆေးဆိုတာကတော့မလွယ်ကူပါဘူးဒါဟာယောဂါကာကွယ်ဆေးဖြစ်လားမလားဆိုတာကိုတော့သိတော့မသိရသေးပါဘူး
AIDS ရောဂါနဲ့ပတ်သက်ပြီးတော့ကုသရေးဆိုင်ရာအားသာချက်တွေကိုလည်းဒေါက်တာ Fauci ကအခုလိုပြောပြပါရယ
် Today the combinations of therapies
အစနစ်စဲအရွယ်လောက်ယောဂါကုသခံရသူတွေအနေနဲ့ဆေးဝါးစနစ်ကြကုသပေးမယ်ဆိုရင်နောက်ထပ်အနည်း50လောက်ထပ်နေနိုင်မယ်လို့ပြောလို့ရပါတယ်ဒါဟာဆေးဝါးကုသမှုပိုင်းမှာဘာမှမသိသေးတာကနေဒါစီကုသနိုင်တဲ့အထိတိုးတက်လာတဲ့အခြေအနေတရဖြစ်ပါတယ်
တကယ်လို့သာကာကွယ်ဆေးသစ်ကိုဆန်းသက်ရှာဖွေနိုင်မယ်ဆိုရင်တော့လွန်ခဲ့တဲ့ရာစုနှစ်ဝက်အတွင်းကမ္ဘာတစ်လွှားလူပေါင်း35သန်းသေဆုံးစေပြီးတန်း90ကျော်ကူးစက်ခံရတဲ့ HIV virus ပိုးကူးစက်မှုအဆုံးသတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားတော့ပါရှင် VOA ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်ဆောင်းနေနေဝေးတဲ့ဒီလိုနှစ်တစ်ကူရာသီရောက်တိုင်းတရားသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒါကြောင့်ဒီကနေ့တော့ခင်မောင်တိုးတီဆိုတဲ့တခြင်းညတခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင
်ရင်ဝင်နေမေမေကနာတောင်းစေခြင်းတန်စင်များတဲ့မှာကြောသိနေမယ်เจริญญาณแห่งตะกะกองเกยมาเวลาแม้ทุกญัตนาอยู่ขึ้นนี้เวงเวทวันทาแห่งญาณอยู่ตัวย้วยย้วยลันตัวแห่งญาณที่เชิงคาเลียนยิ้มเวตะกะเวอยู่เสมอแต่ถึงบางที
ကျမတို့ထုတ်လင်းပေးလိုက်တဲ့သတင်းကိုသောတာရှင်တွေနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အသံရဲ့ဒီကနေ့အညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ကြပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနံပါတ်ကတော့0392386555လေးဖြစ်ပါရယ်။ VOA ကထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေဖန်ယူနာဆင်နိုင်ပါရယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းတုံမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
ရုရှားနိုင်ငံကအမေရိကန်နိုင်ငံ၏ဖွဲ့စည်းတွေရဲ့ချဲ့လက်တွေကိုအွန်လိုင်းကနေခိုးယူပြီးအချဲ့လက်တွေရေးချဲ့ထုတ်ပြန်ရင်းပြီးခဲ့တဲ့လကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအပေါ်မှာဩဇာလွှမ်းမိုးဖို့ကြိုးစားခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးဖွဲ့ရဲ့မှတ်ချက်ပြီးပြောဆိုတာကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကငြင်းဆိုလိုက်ပါတယ်ဒီလိုငြင်းပယ်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ဦးစီးချုပ်ဒါဝင်ယူရောမဲ့သူနဲ့ထောက်လှမ်းရေးဖွဲ့ကြားဆက်ဆံရေးအပေါ်မှာမေးခွန်းထုတ်မှုတွေရှိနေတဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်ကျန်းသစ်စာဂျိန်ဆိုးကိုပြင်ဆင်နေတဲ့ဒေါ်နယ်ထရမ့်အနေနဲ့ရုရှားရဲ့ဆိုင်ဘာအွန်လိုင်းလုံရက်နဲ့ပတ်သက်တဲ့ဝေဖန်ချက်တွေကိုအရေးတူမလုပ်ချင်တာသိတာထင်ရှားပါတယ်။ဒါကြောင့်လည်းရွေးကောက်ပွဲအပေါ်ဩဇာလွှမ်းမိုးမှုကြိုးစားခဲ့တဲ့ဆိုတဲ့ထောက်လှမ်းရေးအဖွဲ့ရဲ့မှတ်ချက်ပြီးပြောဆိုခြင်းနဲ့ပတ်သက်ပြီးတနင်္ဂနွေနေ့က False ရုပ်သံကိုအခုလိုပြောဆိုတာပါ
They have no idea if it's Russia or China.
ဒါကိုကျွန်တော်မယုံပါဘူး။ရုရှားဖြစ်ခြင်းဖြစ်မယ်၊တရုတ်ဖြစ်ခြင်းဖြစ်မယ်။ဒါမှမဟုတ်တခြားတယောက်လားသူတို့တိတိကျကျမသိပါဘူး။တယောက်ယောက်တနေရာရာမှာအဲ့ရတဲ့ကထိုင်ပြီးလုံနေတာမျိုးလည်းဖြစ်နိုင်ပါတယ်
။တာဝန်ပြီးဆုံးတော့မယ်သမ္မတဥပမာဆိုရဖွဲ့ကတော့ဒီကိစ္စကိုရှော့မပေးပါဘူး။ရုရှားဘက်ကနေအွန်လိုင်းကနေအချက်လက်တွေ hack လုပ်ခဲ့တယ်ဆိုတဲ့ကိစ္စသူတက်တမ်းမကုန်ခင်စိတ်ဆက်ဆက်စုံစမ်းဖို့သမ္မတဥပမာကလည်းအမိန်ပေးထားပါတယ်။အိမ်ပြီးတော့ပြောရေးဆိုခွင့်ရှိသူ Eric Shields ကခုလိုပြောပါတယ်။
Our intelligence community determined that there was
ကျွန်တော်တို့ရွေးကောက်ပွဲကိုဝင်နောက်ရှက်ဖို့ online ကတဆင့်ထိုးဖောက်လာတဲ့လုပ်ရည်တွေရှိခဲ့တယ်ဆိုတာထောက်လန်ရေးအဖွဲ့ကအခိုင်အမာယုံကြည်ထားပါတယ်။ဒါဟာရုရှားအစိုးရရဲ့အစိုးရအရာရှိတွေကညွှန်ကြားတာလို့လဲထောက်လန်ရေးအတိုင်းဝိုင်းကရှင်းရှင်းလင်းလင်းပြောဆိုနေပါတယ်
။ Donald Trump ရဲ့သမ္မတတော်ဝင်လွှဲပြောင်းရေးအဖွဲ့ကတော့အမေရိကန်ထောက်လန်ရေးအဖွဲ့ထဲမှာအခုလိုပြောနေသူတွေကအရှင်ဆာဒမ်ဟူစိန်လက်ထက်ကအီရတ်မှာလူတွေဆုလိုက်ပြုံလိုက်သေးသေးတဲ့လက်နက်တွေရှိခဲ့တယ်ဆိုပြီးပြောခဲ့တဲ့သူတွေနဲ့အတူတူပဲလို့တုံ့ပြန်နေပါတယ်။ဒီမိုကရက်တီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူတို့ကြီးကြပ်ရှုံးနေခဲ့တာကိုအချောင်းပြစရာရှာနေတယ်ဆိုပြီးတော့လည်းဝေဖန်ပြစ်တင်ပါတယ်။ထရန့်ရဲ့အင်ဂျီရောဝန်ထမ်းရေးရာယာချီချုပ်အဖြစ်ရွေးချယ်ထားသူ Reince Priebus ကတော့ ABC ရုပ်သံကိုအခုလိုပြောပါတယ
် The Russians didn't tell Hillary Clinton to ignore
Hillary Clinton အနေနဲ့ Wisconsin နဲ့ Michigan ပြည်နယ်တွေကို view site ဆရာမလို့ဘူးလို့ရုရှားကပြောခဲ့တာမဟုတ်ပါဘူး။သူအတွေးခေါ်ညံပြင်းခဲ့လို့ဒါရွေးကောက်ပွဲမှာရှုံးနေတာပါ
ကွန်ဂရက်လွှတ်တော်မှာလည်းရုရှားဘက်ကဝင်ရောက်ချေလေတယ်ဆိုတဲ့လှုပ်ရက်နဲ့ပတ်သက်ပြီးလှုပ်ခဲ့တဲ့ဆိုရင်ပြည်ဝတာဝန်ယူရမယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ဒီမိုကရက်တစ်ထဲလွှတ်တော်မှကလာရိုမက်ကစကီးလ်က ABC ရုပ်သံကိုအခုလိုပြောပါတယ
် This is a form of warfare
ဒါကတရားဝင်ဆစ်စင်လာတဲ့ကိစ္စတရက်ပါပဲအုပ်စုဖွဲ့အနိုင်ကျင့်ဗိုလ်ကျနေတဲ့ဗလာဒီမီယာပူတင်ဟာကျမတို့မိတ်ဆွေမလုပ်ချင်တဲ့သူတွေနဲ့ပေါင်းတင်နေသူဖြစ်ပါတယ်ကျမတို့ရဲ့ရွေးကောက်ပွဲကိုဝင်ပြီးတော့ဆွဖက်ချဲလေခဲ့ရင်ဒီကိစ္စအကျိုးဆက်ကိုတာဝန်ယူရပါလိမ့်မယ်
။ Republican ထဲလွှတ်တော်အမတ် Rand Paul ကလည်း ABC ရုပ်သံကိုအခုလိုပြောပါတယ
်။ We should know what happened and we should know how to defend.
ကျွန်တော်တို့အနေနဲ့ဘာတွေဖြစ်ခဲ့တယ်ဆိုတာသိသင့်ပြီးကိုယ့်ကိုယ်ကိုဘယ်လိုကာကွယ်ရမယ်ဆိုတာသိသင့်ပါတယ်။မေးခွန်းထုတ်စရာမလိုပါဘူး။ဒီကိစ္စကကမ္ဘာတဝန်းမှာရှိတဲ့ဘက်ပေါင်းစုံနေရာတကာကချင်းချောက်နေတဲ့ကိစ္စပါ
။ Donald Trump ကတော့ Russia ဘက်က online ချဲလေ hack လုပ်ခဲ့တယ်ဆိုတဲ့ကိစ္စကိုညှင်းပယ်ယုံနေမှုပဲ။ပုံမှန်ထောက်လှမ်းရေးအဖွဲ့ကရွေးကောက်ခံသမ္မတနဲ့တွေ့ဆုံရှင်းပြတာမျိုးကိုမလိုရရင်မလုပ်ချင်ဘူးလို့တနင်္ဂနွေနေ့က False ရုပ်သံကိုပြောဆိုနေပါတယ်။သူ့ဘက်ကလိုအပ်မှထောက်လှမ်းရေးအဖွဲ့ကိုခေါ်ပြီးတော့စီရင်ခံခိုင်းတာမျိုးလုပ်မယ်လို့ပြောဆိုပါတယ
်။
ကျွန်တော်ကဘာဘာနဲ့ဆောင်ရွက်နိုင်တဲ့သူဖြစ်တယ်ဆိုပြီး Donald Trump က False ရုပ်သံကိုပြောခဲ့တာပါ။အကြောင်းထပ်နေတဲ့ထောက်လှမ်းရေးစီရင်ခံစာတွေနေ့စဉ်မလိုဘူးလို့လည်းသူကပြောဆိုခဲ့တာဖြစ်ပါတယ်။ထလိုင်းအဖွဲ့ကနေစဉ်ရှိုးဝဲအချက်လက်တွေလာပြီးတော့စီရင်ခံတာမျိုးကိုပုံမှန်မလုပ်တော့ဘူးဆိုတာကအိမ်ပြူတော်မှာဆယ်စုနှစ်ချီလုပ်ကင်ခဲ့တဲ့စင်လာတစ်ခုကိုချိုးဖောက်လိုက်တာဖြစ်ပါတယ်။တနည်းဆိုရရင်တော့သမျိုးချမဟုတ်တဲ့နိုင်ငံရေးသမားတယောက်အနေနဲ့ပုံမှန်သမ္မတတယောက်လိုတာဝန်ယူမှာမဟုတ်ဘူးဆိုပြီးပြောဆိုတဲ့အတိုင်းဆောင်ရွက်နေတာကိုလည်းတွေ့နေရကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမှတင်ငီထိုင်တဲ့အတူကုကြကြောသိန်းစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
။အင်္ဂလာပါခင်ဗျာ။အင်္ဂါညတရိုက်လေးလိုင်းစီစဉ်ကနေကြိုးဆိုပါရစေ။မကြာသေးခင်ကစင်ကာပူနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံဟာနှစ်20အတွင်းမှာစင်ကာပူကိုမှီယိုမကဘူးကြော်ပြီးတော့မှကြော်ရမယ်ဆိုပြီးတော့ပြောခဲ့တာရှိပါတယ်ဆိုတော့ဒီပြောဆိုချက်ဟာလက်ရှိမြန်မာနိုင်ငံအခြေအနေဒီကနေ့စင်ကာပူနိုင်ငံအခြေအနေနဲ့နှိုင်းယှဉ်ပြီးတော့ကြည့်ကြမယ်ဆိုရင်တကယ်ပဲလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိပါသလားတကယ်လို့များနှစ်20အတွင်းစင်ကာပူကိုကြော်တက်နိုင်ဖို့ဖြစ်နိုင်ခြေမရှိဘူးဆိုရင်လည်းပဲဒီကိစ္စကိုဒေါက်ဆန်းစုကြည်ကဘာကြောင့်ပြောခဲ့တာလဲဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပြဖို့ဖိတ်ခေါ်ထားသူနှူးရမှာဒူးကတော့ဗန်နာငွေကြေးပိုင်းဆိုင်ရာအကြောင်းအရာတွေကိုရေးသားနေတဲ့စာရေးဆရာတူဦးလည်းဖြစ်အကြံပေးပုဂ္ဂိုလ်တူလည်းဖြစ်တဲ့ဥကျော်မျိုးထွန်းနဲ့နောက်တူကတော့စင်ကာပူမှာနှစ်ပေါင်းများစွာနေထိုင်လာတဲ့ဥတမောင်ဝင်းတို့ဖြစ်ပါတယ်။အားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါ။စီစဉ်မှာပါဝင်ပေးတဲ့အတွက်ကျေးဇူးလည်းတင်ပါတယ်။ဆိုတော့ကျွန်တော်တို့ပင်နယ်ဆွေးနွေးသူနှူးရဲ့သဘောထားရရင်ဆုံးနောက်ထောင်ကြည့်အောင်ပါ။ဥကျော်မျိုးထွန်းခင်ဗျာဒီဒေါက်ဆန်းစုကြည်ရဲ့ပြောဆိုချက်ကလက်တွေ့ကျပြီးတော့ဖြစ်နိုင်ခြေရှိတယ်လို့ဥကျော်မျိုးထွန်းယူဆပါသလားခင်ဗျာ
။ကျွန်တော်လောလောဆယ်ဒေါက်ဆန်းစုကြည်ပြောတဲ့ဟာအခြေအနေရကြည့်ရရင်20အတွင်းမှာစင်ကာပူကိုပြီးဖို့တော့ဖြစ်နိုင်နဲ့ဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဥတမောင်ဝင်းရဲ့သဘောထားလည်းတည်ပြစ
ီ။အဲဒီမလေးသူဒေါက်ဆန်းစုကြည်ပြောတဲ့စနူကိုကြောရမယ်ဆိုတဲ့ကိစ္စကဟောနော်။ဟောပေါ့သူကပြောသွားတာပေါ့သူကမှဆိုလို့ရှိရင်တော့ဗမာရင်းတူတဲ့ခါမှာစင်ကာပူကြောရမယ်လို့ပဲပြောရတယ်။ဘာကိုကြောရမယ်ဆိုတာကိုပြောသွားတာပေါ့ဒါပေမဲ့ဘာဒီတော့ပြောနေကြတော့မျိုးစုံပေါ့လေစင်ကာပူကြိုးဖို့ပေါ့တကယ်တော့ဒေါက်ဆန်းစုကြည်ကဒီဝရင်းမှာကျွန်တော်ဒီစင်ကာပူလာတဲ့အခါမှာနော်ဒီမှာလဲဆိုလို့ရှိရင် international AI စင်ကာပူဆိုတဲ့ပေါ့သူကပါလဲဆိုလို့ရှိရင် global ဒီသူနိုင်ငံ company တွေကိုနိုင်ငံတကာမှာဆွေးနွေးလုပ်ဖို့အတွက်ဖွဲ့ထားတဲ့စင်ကာပူရဲ့စင်ကာပူဆွားရဲ့ company တစ်ခုပဲအဲ့မှာ business dialogue မှာဆိုအဲ့ဒါ close door section မှာပေါ့အဲ့မှာသူကပြောသွားတာဆိုအဲ့ပြောရတဲ့ဟာကိုကျွန်တော်တို့ကဒီသတင်းစာတွေတစ်ဆင့်ပြီးရတာဒါပေမဲ့အင်းလိုပဲရေးထားတာပေါ့နော်သူပြောရတာဘာလဲဆိုလို့ရှိရင် to overtake Singapore economy in 20 years လို့ပြောရတာနော်အဲ့တော့ 20 years မှာပြောဆိုတော့အဲ့တော့ economy လို့ပြောလို့ရှိရင်ကျွန်တော်တို့ကဘာကိုကြည့်ရမလဲဆိုလို့ရှိရင်ဟာ GDP နဲ့ပဲကျွန်တော်နှိုင်းရမယ်နော်အဲ့တော့ဒီလိုကြော်မယ်ဆိုတာကလည်းအခုလက်ရှိအချိန်မျိုးကြော်မှာလားနောက်စင်ကာပူရဲ့နောက်အနည်း20တက်နေတယ်အဲ့ဒီ20ကိုကြော်မှာလားဒါကိုဘာမှမပြောသွားဘူးဟောအဲ့တော့စင်ကာပူ economy ရဲ့အခုလက်ရှိအချိန်မျိုးကျွန်တော်တို့ကမသိပဲနဲ့ဟာဖြစ်နိုင်မဟုတ်ဖြစ်နိုင်ပါတယ်အပြစ် statistics ကိုမသိပဲနဲ့ဖြစ်နိုင်မှာမဖြစ်နိုင်ဘူးပြောလို့ရှိရင်ကျွန်တော်တို့ကရမ်းပြီးပြောနေတာပဲဖြစ်လိမ့်မယ်ဟုတ
်ကဲ့
အဲ့တော့ကျွန်တော်ဆိုလိုချင်တာကဟာအခု GDP ကမြန်မာနိုင်ငံရဲ့ GDP ကဘယ်လောက်ရှိနေပြီလဲ။စင်ကာပူရဲ့ GDP ကဘယ်လောက်ရှိနေပြီလဲ။လူဦးရေကဘယ်လောက်ရှိနေပြီလဲ။ဒါကိုအခြေခံပြီးမှကျွန်တော်တို့ဖြစ်နိုင်တယ်မဖြစ်နိုင်တယ်ဟာဘာတွေလူရယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးလို့ရှိရင်ပို့ပြီးတော့ကောင်းမယ်ထင်တယ်လေ
။ဟုတ်ကဲ့မြန်မာရဲ့ဥတမောင်ဝင်းပြောတာကျွန်တော်ဒီစီဇန်အတွက်အချက်လက်စုဆောင်းတဲ့အခါမှာရနိုင်တဲ့လောက်ရှာနိုင်တဲ့လောက်အချက်လက်ကျွန်တော်စုဆောင်းကြည့်တဲ့အခါတချို့အချက်လက်တွေရလာရှိပါတယ်။အဲ့ဒါက1965ခုနှစ်စင်ကာပူနိုင်ငံလွတ်လပ်ရေးရတဲ့အချိန်မှာရှိတဲ့အခြေအနေနဲ့ဒီကနေ့မြန်မာပြည်ရှိတဲ့အခြေအနေနှစ်ခုကိုအဲ့ဒီအခြေအနေဒီမှာရှိတဲ့အဲ့ဒီအပိုင်းခြားနှစ်ပိုင်းခြားမှာရှိတဲ့အခြေအနေတွေကိုကျွန်တော်အဓိကအချက်တချို့ကိုကျွန်တော်ချက်လက်ရထားတာရှိပါတယ်။ဥမာ1965ခုနှစ်စင်ကာပူလွတ်လပ်ရေးရတဲ့အချိန်မှာစင်ကာပူနိုင်ငံရဲ့အခြေအနေကပြည်တွင်းဈေးကွက်သေးတယ်။စည်ရမှုရာခိုင်နှုန်းမြင့်မားတယ်။ရာခိုင်နှုန်းဘလောက်ရှိတယ်ဆိုတော့ကျွန်တော်တိကျကျရှာလို့မတွေ့ပါဘူး။အလုံးလက်မဲ့ရာခိုင်နှုန်းမြင့်တယ်။သူတို့ကတော့ဆယ်ရာခိုင်နှုန်းပေါင်ကျန်လောက်ရှိတယ်လို့အချက်လက်ဒီမှာပြောတာရှိပါတယ်။ဥပမာ GDP ကိုကျွန်တော်မကြည့်ပါဘူး။ကျွန်တော်လူတူးချင်းပြန်မြောက်ဝင်ငွေကိုကျွန်တော်ကြည့်ပါတယ်။လူတူးချင်းပြန်မြောက်ဝင်ငွေကတစ်နှစ်ကိုဒေါ်လာ916ဒေါ်လာအဲ့ဒီအချိန်ကငွေဈေးနဲ့ရှိခဲ့ပါတယ်တခါစင်ကာပူလူရေထက်ဝက်ဟာအဲ့ဒီအချိန်တုန်းကစာမတက်ကြဘူးလို့ပြောထားပါတယ်ဒီကနေ့ကျွန်တော်တို့ဒီနှစ်အပိုင်းခြားမြန်မာနိုင်ငံရဲ့အခြေအနေမှာ2014ခုနှစ် UNDP စစ်တမ်းနေ့အရမြန်မာနိုင်ငံမှာဆင်းရဲမှုရာခိုင်နှုန်း26ရာခိုင်နှုန်းရှိပါတယ်လူတရာမှာ26ရောက်ဆင်းရဲမှုတွေမှုကောက်ရောက်နေပါတယ်အလုံးလက်မဲ့အခြေအတွက်ကအစိုးရကိုယ်တိုင်မတ်လမှထုတ်ထားတဲ့စီရင်စာအရ4ရာခိုင်နှုန်းပတ်ဝန်းကျင်ရှိပါတယ်တခါကျွန်တော်တို့တူးချင်းပြည်မြောက်ဝင်ငွေနှစ်စဉ်တူးချင်းပြည်မြောက်ဝင်ငွေက UNDP စီးရင်စရာ2014ခုနှစ်မှာ902ဒေါ်လာရှိပါတယ်ဒါကအခုငွေဈေးပါ လူဦးရေ60ရာခိုင်နှုန်းကျော်စာတက်ပါတယ်စင်ကာပူ65လွှဲရပြီတဲ့အချိန်88ခုအဲ့ဒီတုန်းကစင်ကာပူဝန်ကြီးချုပ်လီကွမ်းယူပြောသွားတဲ့မင်ကွန်အဲ့ဒီ88ခုရောက်တဲ့အခါမှာစင်ကာပူဝန်ကြီးချုပ်လီကွမ်းယူကပြောပါတယ်စင်ကာပူနိုင်ငံရဲ့အဲ့ဒီအချိန်လူဦးရေ80ရာခိုင်နှုန်းကလူလက်တန်းစားအဆင့်ဝင်သွားပြီဆိုပြီးတော့22နှစ်ကြာပြီတဲ့အချိန်မှာလူကွမ်းယူကပြောခဲ့တဲ့စကားရှိပါတယ်ဆိုတော့ဒါမှန်ပါတယ်ဥတ္တမောင်ကပြောတာကျွန်တော်တို့အခြေအနေတွေကိုနှိုင်းယှဉ်ကြည့်ရမှာဖြစ်ပါတယ်ဥကြော်မျိုးထွန်း GDP နဲ့ပတ်သက်ပြီးတော့ဥကြော်မျိုးထွန်းရေးထားတာတကူကျွန်တော်တွေ့ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးဥကြော်မျိုးထွန်းနည်းနည်းဆွေးနွေး
ပါဟုတ်ကဲ့ဟုတ်ကဲ့ဟိုဟာအခုနောက်ဒီပေကျွန်တော်ပြောတဲ့ဟာဟိုဖြစ်နိုင်တယ်ဆိုရဲဟာကျွန်တော်ကအခုနောက်ဟို GDP growth rate တစ်ခုပေါ်မှာအခြေခံပြီးပြောတာပေါ့နော်ဆိုတော့ဟိုသူတို့အခုနောက်လို့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဝါဘန်တို့ကသူတို့ကလူကျဲချင်းတွေသူကလုံလေလုံထရှိတယ်ပေါ့ဆိုတော့သူတို့လုံတဲ့လူကျဲချင်းအရာဆိုရင်ကျွန်တော်တို့တိုင်းပြည်ကအခုလက်ရှိအချိန် GDP 55ဘီလီယံနေ60ကျားလောက်ရှိတာပေါ့လေ GDP total GDP American dollar အဲ့ဒီကနေပြီးတော့ကျွန်တော်တို့ကဒါတကယ်လို့တစ်နှစ်ကို900ခိုင်နှုန်းကနေ800ခိုင်နှုန်း GDP growth rate တွားမယ်ဆိုရင်သူတို့တွက်ထားတဲ့ဟာနောက်ထပ်15ပြည့်ပေါ့နော်2030လောက်မှာဒီလို2015နောက်ထပ်15နှစ်လောက်မှာကျွန်တော်တို့ကလက်ရှိ GDP ရဲ့၄ဆလောက်ဖြစ်သွားမယ်လို့သူတို့မှန်းတယ်ဆိုတော့ဘယ်လောက်လောက်ဖြစ်သွားမလဲဆိုတော့ GDP ကဘီလီယံဒေါ်လာ140လောက်အထိရောက်သွားမယ်လို့မှန်းတယ်ဒါ900ခိုင်နှုန်းက800ခိုင်နှုန်း GDP growth rate ရှိတယ်တခါသူတို့ကနောက်ထပ်တစ်ခုကဲတကယ်လို့900ခိုင်နှုန်းကနေ1000ခိုင်နှုန်းတက်မယ်ဆိုရင်ဟောဘလောက်ရှိမလဲဆိုပြန်ပြီး projection လုပ်ကြည့်တဲ့အချိန်မှာသူကဘလောက်ထိရောက်သွားလဲဆိုတော့6လက်ရှိ GDP ဘီလီယံ60 58 60ရဲ့6ဆလောက်ရောက်သွားအဲ့ဒီ6ဆလောက်ကဘလောက်လောက်သွားဖြစ်လဲဆိုဘီလီယံ300ပတ်ချလဲလောက်သွားဖြစ်တယ်360လောက်အဲ့ဒီဘီလီယံ300 360ဟာယနေ့စင်ကာပူ GDP ရဲ့290 300ဘီလီယံနဲ့အတူတူလောက်သွားဖြစ်တဲ့အပေါ်ရှိတယ
်ဟုတ်ကဲ့
ဆိုတော့ဒါတွေအကုန်လုံးကသူတို့တကယ် economic တွေအကုန်လုံးက projection လောက်တာပေါ့နော်ဆိုတော့အချင်းလေးပေါ်မူတည်တဲ့ဒီစင်ကာပူမိတယ်ဆမီဦးဆိုတာဘယ်လိုလုပ်မှာလဲကျွန်တော်တို့မြန်မာနိုင်ငံဒေါ်လာစီဂျီတို့အစိုးရဘယ်လို strategy နဲ့သွားမှာလဲဒီ strategy နဲ့သွားမယ်ဆိုတော့900ခိုင်နှုန်း800ခိုင်နှုန်းဒါဆိုရင်တော့ဘီလီယံ140လောက်ဖြစ်မယ်နောက်ထပ်15နှစ်20ဖြစ်မှာဒါမှမဟုတ်ဒီ strategy နဲ့သွားမယ်ဒီ CY policy နဲ့သွားမယ်ဆိုရင်900ခိုင်နှုန်းကနေ1000ခိုင်နှုန်း GDP growth rate ရှိမှာအဲ့ဒါဆိုရင်ကျွန်တော်တို့ကခုနပြောတယ်6%လောက်ဖြစ်သွားမယ်လက်ရှိ GDP က6%လောက်ဖြစ်သွားရင်စင်ကာပူလက်ရှိရှိနေတဲ့ GDP ကိုမြှင့်သွားနိုင
်ဟုတ်ကဲ့ဆိုတော့
ဒါပေမဲ့
မမီနိုင်တာမဟုတ်ဘူးကျွန်တော်တို့တကယ်ကိုမူဝါဒကောင်းကောင်းဟလာစနစ်တကျကြကြနာနာနဲ့တကယ်အားစိုက်ပြီးလုပ်ရင်တော့မှီနိုင်နေအနေအထားလေးရှိတယ်လို့အကြံဉာဏ်ကျွန်တော်တို့သုံးသပ်လို့ရမှာပေါ့နော်ဥကြောင့်မျိုးတို့ခဏလေးစောင့်ပါဥပ္ပမောင်ဝင်လည်းခဏလေးစောင့်ပါကျွန်တော်တို့ပြည်နိုင်ဆွေးနွေးပအောင်ဆွေးနွေးမဲ့သောတာရှင်တွေကျွန်တော်ဖိတ်ခေါ်ပါမယ်အရင်ဆုံးတော့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်နှစ်ဦးရှိပါတယ်တဦးကဥကြောင့်လင်းမှာအရင်ဆုံးဥကြောင့်လင်းဆွေးနွေးထားတာကိုနားဆင်အောင်ပါသူက10မိနစ်14စက္ကန့်ရှိပါတယ်ခင်ဗ
ျစင်ကာပူဝန်ကြီးချုပ်လီကွမ်းယူမြန်မာနိုင်ငံကိုအမိလိုက်မယ်ပြောခဲ့တဲ့အချိန်တုန်းကတိုင်းနိုင်ငံသားတွေဟာမြန်မာပြည်ကလာတဲ့စွတ်ကြဲတွေကိုအားထားနေရတဲ့အချိန်မှာဦးနေဝင်ဆိုရှယ်လစ်စီးပွားရေးစနစ်ဆိုပြီးအဲ့ဒီဆက်ယုံနေပြည်သူပိုင်သိပြည်ပနဲ့အဆက်ဖြတ်နိုင်ငံတော်ပိုင်ငွေကြေးလေးနဲ့တနှစ်ကိုဆက်ယုံဆယ်ယုံလောက်စောင့်နေတဲ့အချိန်မှာထိုင်းနိုင်ငံဟာပုဂ္ဂလိကစီးပွားရေးကိုစင်ဆက်မပြတ်အားပေးမှုမရပ်တန့်ခဲ့လို့တနှစ်ကိုဆက်ယုံအလို့ယုံ8000ဝန်းကျင်ခန့်ပုံမှန်စောက်လုပ်နိုင်ခဲ့တယ်လို့သိရပါတယ်အကျိုးဆက်ကတော့ထိုင်းနိုင်ငံသားတွေဂျပန်ဆိုင်ကအသစ်စီးနေတဲ့အချိန်မှာမြန်မာနိုင်ငံသားတွေကတော့အင်္ဂလန်ဆိုင်ကအဆုတ်တွေတဖုံးဖုံးလုပ်နေရတော့အနည်း20မကြာပါဘူးမြန်မာကိုအပြတ်အသတ်ဖြတ်တက်သွားခဲ့ပါတယ်ပညာရှင်တွေကတော့ကျွမ်းကျင်လူသားအရေးမြစ်တွေလျှက်စစ်တပ်လူအချက်တွေကြောင့်မဖြစ်နိုင်ဘူးလို့ပြောကြမှာဖြစ်ပေမဲ့တရားစာတနဲ့ဝေလိုအားလူသားအရေးမြစ်ရှိနေတာမို့ဒေါ်ဆန်းစုကြည်ရဲ့အနည်း20အတွင်းမြန်မာပြည်ဟာဘာတရားစာတမှမရှိရေဝဲတောက်နေရတဲ့စင်ကာပူကိုကြော်မတက်နိုင်စရာမရှိပါဘူးတိုးတက်ဖြစ်ထွန်းမှုကိုအဟန့်အတားဖြစ်နေတဲ့လုတ်ပိုင်ခွင့်ရဌာနဆိုင်ရာတွေရဲ့ချုပ်ထိန်မှုကိုလျှော့ချပြီးလက်ပေးလက်ယူမှုကိုကန်တွယ်နိုင်ခဲ့ရင်ဒေါ်ဆန်းစုကြည်ကြွေးကြော်တာဟာအမှန်ဖြစ်လာနိုင်မှာပါဒီမိုကရေစီဘောင်တွင်းကပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုတော့ပြတ်သားရပါလိမ့်မယ်အဲ
့ဒါကဦးကျော်လင်းပါနောက်တစ်ဦးဆွေးနွေးထားတာကကျွန်တော်တို့စင်ကာပူအခြေစိုက် The Zen Success Magazine က Editor ဦးကောင်းမြတ်နယ်ရဲ့ဆွေးနွေးချက်ပါ
တကယ်တော့မြန်မာနိုင်ငံဟာစင်ကာပူနိုင်ငံကို20အတွင်းမှာကျော်နိုင်ပါတယ်ဖြစ်နိုင်ကြရတော့50ရာခိုင်နှုန်းပဲရှိပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီစင်ကာပူနိုင်ငံကိုကျော်ဖို့ဆိုတာမြန်မာပြည်အားလုံးအလုပ်လုပ်ရမယ်တိုင်းပြည်နဲ့လူမျိုးပေါ်ထားတဲ့စိတ်သက်မြန်မာအချင်းချင်းထားတဲ့စိတ်သက်ရင်းနှီးမြှုပ်နှံသူများနဲ့နိုင်ငံသားပြည်အပေါ်မှာထားရှိတဲ့စိတ်သက်တွေကိုအကောင်းဖက်ကိုပြောင်းလဲဖို့လိုအပ်ပါတယ်။ယင်းဤမြို့နံမှုအပိုင်းမှာလည်းယင်းဤမြို့နံမှုဥပဒေကိုစင်ကာပူနိုင်ငံကနေလေ့လာတင်ပါတယ်။အဓိကမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာကလောလောဆယ်လျှက်စစ်ပြည့်နေတော့မှာပဲ။လျှက်စစ်ကိုလုံးဝမျက်တောင်မခတ်တဲ့အထိလောင်လုံးနိုင်ရမယ်။လမ်းမဆက်သွယ်ရေးနဲ့ကမ်းလမ်းပိတ်နေတဲ့ကိစ္စတွေကိုဖြေရှင်းနိုင်ရမယ်။တိုင်းပြည်ရဲ့နိုင်ငံရေးလူမျိုးရေးထားရှိတဲ့သဘောထားတွေအားလုံးကိုတည်ငြိမ်အောင်အရင်ဆုံးလုပ်ဖို့လိုအပ်ပါတယ်။အဲ့ဒါတွေပြီးမှသာလျှင်ကျွန်တော်တို့မြန်မာနိုင်ငံရဲ့တိုးတက်ရာတိုးတက်ကြောင်းတွေကိုအရှိန်အဟုန်နဲ့လုံနိုင်မှာဖြစ်ပါတယ
်။ဆိုတော့ဥတ္တမဝင်ခင်ဗျာခုနဦးကျော်မျိုးထွန်းက GDP နဲ့ပတ်သက်ပြီးတော့ဆွေးနွေးတော့တာရှိပါတယ်။ဆိုတော့ဥတ္တမဝင်အနေနဲ့ဒီကနေ့အနေအထားရဖြစ်နိုင်ချေရှိတယ်လို့ဥတ္တမဝင်ယူဆပါသလား
။ကျွန်တော်လည်းယူဆပါတယ်။ဟုတ်ပါဦးကျော်မျိုးထွန်းပြောသလိုပဲဟောလေ GDP ကျွန်တော်လည်းအဲ့ဒီစီးရင်ကိုကျွန်တော်ရှာထားပါတယ်။အပေါ်မှာငါဒီနေ့ဥတော်မင်းတို့ဆိုတော့ဒါက2016ဆင်းဘောပိုင်ဆင်းရဆိုလို့ရှိရင် GDP 63 billion ကြီးတယ်။အစင်ကဘူကအခု300 billion ပဲရှိတယ်။အဲ့တော့ခုနကပြောလို့ 8% to 10% growth rate ကရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကစင်ကာပူမမီစရာအကြောင်းမရှိဘူး။မမီမီရဆိုတာဘာလဲဆိုလို့ရှိရင် economy ကခုနကပြောလို့ဆိုလို့ကိုကျော်နေပြောတယ်ခုနကပြောလို့ဒီ per capita income နဲ့ခုနကပြောလို့GDP နဲ့ကတော့တောင်းလို့မရဘူးเน
าะ
ဘာလို့ဆိုလို့ရှိရင်ဒီသူကျွန်တော်ရှိရာ300 billion ရတယ်ဆိုလို့ကျွန်တော်ရှိမှာလူရ50
billion
ရှိတယ်เนาะအဲ့တော့ share ချက် GDP နဲ့ဟိုဒီနဲ့မရသလို economy develop ဖြစ်ပြီမဲ့ဟာလာကုနေဘောလို့ဒီဟိုဒီဘော living standard high living standard ဖြစ်မှာမဟုတ်သေးဘူးเนา
ะဟုတ်ကဲ့
ကျွန်တော်လူရချင်းနေကြတာဟိုကျွန်တော်ဒီမှာစကားပြောကြည့်လိုက်လို့ရှိရင်လည်းပါစလဲဆိုလို့ရှိရင်ဟာဒီစင်ကာပူမျိုးစင်ကာပူလိုကားတားချနာလာမယ် develop country ဖြစ်လာမယ်အဲအဲ့လိုမျိုးကိုကျွန်တော်ကပြောတာမဟုတ်ဘူးလို့ကျွန်တော်တို့ကအဲလိုယူဆထားတယ်လေ
ဟုတ်ကဲ့အဲ့ဒီဟုတ်ကဲ့မှန်ပါတယ်တိတိချာချာကျွန်တော်တို့ဒီကိစ္စကိုရှင်းဖို့လိုတယ်ခုနဦးဦးကျော်မျိုးတို့ဆိုနေပါဦးဒီလူရည်ကိစ္စကလည်းကျွန်တော်တို့ထက်စဉ်းစားဖို့လိုတာပါမြန်မာနိုင်ငံကလူရည်ထားပါတော့54တန်းပေါက်ဝင်ခြင်းစင်ကာပူက2013စီးရင်နေရပါစင်ကာပူက5တန်းခွဲပေါက်ဝင်ခြင်းဆိုတော့မြန်မာနိုင်ငံရဲ့လူကြီးနဲ့စင်ကာပူလူကြီးတနိုင်ငံလုံးချင်းရှင်10ဆလောက်กว่าတယ်ရန်ကုန်မြို့နဲ့ဆိုရင်တော့ရန်ကုန်မြို့လူကြီးရလဲ5တန်းကျော်စင်ကာပူလူကြီးရလဲ5တန်းကျော်အဲ့လိုနိုင်ငံချင်းရှင်မယ်ဆိုရင်တော့မြန်မာနိုင်ငံကို20တွေးစင်ကာပူလိုဖြစ်ဖို့ဆိုတာ
ပြန်ပြလိုက်ပါရော
ဦးကျော်မျိုးထွန်းဆွေးနွေးပါခင်ဗျာ
ခင်ဗျာ
ဟောကျွန်တော်ကလူကြီးနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးချက်တစ်ခုကြားချင်ပါတယ
်ဟုတ်ကဲ့ဟိုအခုကပြောသလိုပေါ့နော်စင်ကာပူကလူကြီးရာပါကက်ပီတာတယောက်တဦးချင်းဝင်ဝင်มาတော့ကျွန်တော်တို့ကသူတို့ကိုမမြင်နိုင်ဘူးကြသူတို့ကလူကြီးရာ5တန်းကျော်ကျော်လောက်ပဲရှိရကျွန်တော်တို့ကရှိရလူကြီး50အခုရှိက55တန်း53တန်းပြောနေတာပေါ့နော်ဆိုတော့အဲ့ဒီဥစ္စာနဲ့တွဲမယ်ဆိုကျွန်တော်တို့ရဲ့ population growth rate ကလည်းသူတို့မှန်းနေတာက annual 1% 0.8 နဲ့ 1% လောက်ရှိရပေါ့နော်ဆိုအဲ့လိုသွားမယ်ဆိုရင်ကျွန်တော်တို့ကတော့ဘာတော့ရောက်သွားမလဲဆိုခုနပြောတဲ့နောက်15နှစ်နဲ့20ပါတော့ထိုင်းနိုင်ငံရဲ့ participation GDP ဖြစ်တဲ့5000 4000နဲ့5000ပေါင်ဝင်ကျွန်တော်တို့ကရောက်သွားမယ်အခုဆိုထိုင်း GDP ကိုကြည့်ရင်လည်းထိုင်း GDP ကဟိုဘီလီယံ380လောက်ရှိတယ်လေ
ဟို
စင်ကာပူနဲ့မြင်တာလေစင်ကာပူကဘီလီယံ290ခွန်300လောက်ရှိတာဒါပေမဲ့ထိုင်းကလူကြီးတန်း68တန်း90လောက်ရှိရကြပြောင်းလူတူးချင်းဝင်ဝင်မှာ
အများကြီးกว่า
ထိုင်း GDP ကတာတာတော့မှတူးချင်းဝင်ဝင်မှာစင်ကာပူမမီဘူးပေါ့လေ
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့က GDP ကို
ကျွန်တော်တို့တူးချင်းဝင်ဝင်မှာတော့မီဖို့ခက်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဥကြုံမျိုးတို့ပြောဥတ္တမောင်ဝင်ရောခဏစောင့်ပေးပါဦးကျွန်တော်စုနေမဲ့သောရရှင်တွေကမလေးရှားမှာရှိတဲ့ကိုနေဦးလင်းကိုနေဦးလင်းစုနေပါခင်ဗျာ
ဟုတ်ကဲ့ဗျာဒီဥစ္စာတော့ကျွန်တော်ကလက်တွေ့ကြကြလေးပြောပြမှာနည်းနည်းလေးတော့ရှင်းရှင်းဝေဝေတော့ဖြစ်
အချုပ်ပြီးတော့ပြောပါဦးနေဦးလင်းကျွန်တော်တို့နောက်လူတွေရှိပါတယ
်ဟုတ်ကဲ့ကျွန်တော်94ခုနှစ်မှာစင်ကာပူရောက်တယ်ဗျာရောက်တဲ့အခါကျွန်တော်မေးအဲစင်ကာပူနိုင်ငံသားရော်နေကကျွန်တော်မေးတယ်ပေါ့ဗျာသူက project engineer သူက project manager ကျွန်တော် engineer မင်းကစင်ကာပူကိုဘယ်လိုမြင်လဲတဲ့ စင်ကာပူမင်းတို့စင်ကာပူငါဖက်လို့မှထူးခြားခြားမမြင်ပါဘူးလို့သူကတော့ဂုံယူနေတဲ့သဘောပြောတာပေါ့နော်ကျွန်တော်ပြောတာအချင်းရင်းလေးပါကောင်းဆောင်ကောင်းရှိတယ်နောက်လိုက်ကောင်းလို့ရှိတယ်မင်းတို့နိုင်ငံဟာပထဝီနေထားရဈေးကွက်ပေါ်မှာနိုင်ငံပေါ်မှာရှိနေတယ်ဒီသုံးချက်ကြောင့်မင်းတို့ကဟိုပေါ့နော်တိုင်းပြည်ကိုစိုးတိုးတက်နေတာပါလို့ကျွန်တော်ပြောပါတယ်
ဟုတ်ကဲ့
အဲ့တော့ကျွန်တော်အဲ့ဒါဆိုမင်းတို့နိုင်ငံရောတဲ့ဟာငါတို့နိုင်ငံကတော့ဘာမှမဟုတ်ပါဘူးကွာလို့စင်စစ်စစ်စံအဲဒါလို့ပဲကျွန်တော်ပြောပါတယ်ဗျလူပုဂ္ဂိုလ်တွေကိုကျွန်တော်မပြောပါဘူးအဲ့တော့ကျွန်တော်94ခုနှစ်ကပြောတဲ့စကားဟာဒီနေ့ပြန်ပြောမယ်ဆိုလို့ရှိရင်အဲ့ဒီအချက်တွေအဲ့စံနေနဲ့ညီလားမညီလားဆိုတော့ပြန်ကြည့်မယ်ဆိုရင်နံပါတ်1ကဒီနေ့ခေါင်းဆောင်ခေါင်းရနေပြီဗျာနံပါတ်2ကနောက်လောက်ကြောင်းနေရှိခဲ့မယ်စစ်စံကလည်းဟာအဲဒါဖြစ်တာကိုပြန်ပြင်နိုင်ပေါ့ဗျာစစ်စံခေါင်းနဲ့တွေ့ပြီဆိုရင်ဒီ3ချက်တွေ့ပြီဆိုရင်ကျွန်တော်တို့တိုင်းပြည်ဟာတရုတ်နဲ့လည်းနီးတယ်လို့ဟာလားတချို့နိုင်ငံရေးသမားတွေကလည်းဟုတ်ကဲ့ကိုနေဦးနေနည်းနည်းချုပ်ပေးပါအိန္ဒိယနဲ့လည်းနီးတယ်လို့ပြောတယ်ဒီကြားထဲမှာရှိတယ်လို့ပြောတယ်အခုကျွန်တော်တို့ကလမ်းစုံလမ်းကွာမှာဖြစ်နေတာဟုတ်ကျွန်တော်တို့ရဲ့အကြီးအသေးကောင်းကောင်းနဲ့ဘယ်လိုပြောင်းပြီးတော့တိုင်းပြည်ကိုလုံမလဲဆိုရင်လုံနိုင်တယ်ဆိုရင်စင်ကာပူဟာ1980လောက်ကမှနော်စပြီးတော့တိုင်းပြည်ကို
ဟုတ်ကဲ့ကိုနေဦးလေးကျွန်တော်နောက်လူတွေအလှည့်ပေးလိုက်ချင်ပါတယ်နော်ကိုနေဦးလေးကျေးဇူးအများကြီးတင်ပါတယ်နောက်တူလဲကြပါရဲကိုစောလွင်ဆွေးနွေးပါခင်ဗျာ
ကျွန်တော်မြန်မာနိုင်ငံကစင်ကာပူကိုတိုးတက်စင်ကာပူလိုတိုးတက်ဖို့နေနေတာလားထိုင်းကိုတောင်မှအဆင့်အခုမမီနိုင်ပါဘူးနောက်နှစ်20လောက်မှာမပြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံကနံပါတ်1အဂရိလိုက်စားတဲ့ဝန်ထမ်းတွေအောက်ချင်မှနေအထက်ထိလွတ်တူအမတ်များကမှအပအဂရိလိုက်စားတဲ့ဝန်ထမ်းတွေကိုတွင်နေရပါတယ်နံပါတ်1ဤတွင်ငင်းချမ်းရေရှောက်အောင်မလုပ်ပေးနိုင်တဲ့ NAD အစိုးရပြီးကျွန်တော်တို့နိုင်ငံအတွက်အထူးလိုအပ်ချက်ဖြစ်နေပါတယ်သူတို့အစိုးရပြီးဤတွင်ငင်းချမ်းရေကိုအရင်ဆုံးရှောက်အောင်လုပ်ပေးမှနိုင်ငံတို့ရဲ့အစိတ်တည်းသာတိုးတက်ရာတိုးတက်ကြောင်းလမ်းကြောင်းကိုကြောက်လန်းနိုင်ပါလိမ့်မယ်နံပါတ်3ကကျွန်တော်တို့မြန်မာနိုင်ငံမှာသံယံစာတတွေပိုးကျွေးဝါပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့တရားစတာကသူတို့ရဲ့အထက်ထိပ်ပိုင်ကောင်းဆောင်တွေရဲ့လက်ထက်ကိုရောက်ပြီးမှအောက်ခြေတိုင်းပြည်ကိုနည်းနည်းလေးပဲမျှဝေခံစားနေရတာကိုတွေ့မြင်နေရပါတယ်။နံပါတ်၄ကနေပြည်တော်နဲ့ရန်ကုန်မှလွင်၍ကျန်တိုင်းနဲ့ပြည်နယ်မြို့နယ်ကျေးလက်တိုးရွာများကိုလွှတ်တော်အမတ်များကိုဆင်းပြီးတော့ဒီသူတို့ရဲ့ပြောကြားတဲ့အပိုင်းကိုစစ်စစ်ကိုနားထောင်ပါ
ဟုတ်ကဲ့ကိုစောလွင်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်နောက်လူတွေအလှည့်ပေးပါမယ်ဆလိုင်းပွေကုံလှည့်ကြပါတယ်ဆလိုင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့သူတော်ဆန်းစုပြောတဲ့ဥစ္စာကနိုင်ငံရေးစကားကိုသူစီးပွားရေးကိုစောင့်ပေးလို့ပြောတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီတိုင်းပဲကျွန်တော်တို့မဟုတ်ပဲနဲ့သူတော်ဆန်းစုမြို့မှနဲ့ဒီမိုကရေစီစနစ်အတိုင်းကျွန်တော်တို့တွားမယ်ဆိုရင်လို့သူပြောစီနေဥစ္စာအဲ့တော့တွားမယ်ဆိုရင်တော့ဒီ GDP ကတော့အစင်ကပူနဲ့နှိုင်းဆိုင်မင်းစံကျွန်တော်တို့ကြိုတည်သွားနိုင်ပါတယ်20ဆိုတော့အဲ့ဒီချိန်ကျတော့ဆက်တော့ဆက်စုကြည်ရလည်းပဲရှိအောင်လာတော့မသိဘူးပေါ့နော်တော်တော်သူပြောချင်တဲ့ဥစ္စာကတော့ကျွန်တော်တို့ကောင်းကောင်းမွန်မွန်ဒီမိုကရေစီနဲ့အတိုင်းတွားမယ်ဆိုရင်ဆိုတဲ့နိုင်ငံစကားတုံသွားတယ်ဆိုတော့ GDP ပဲကျွန်တော်ဆိုလိုတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ဗျာ
ဟုတ်ကဲ့ဆလိုင်းပွဲကုံကျေးဇူးများကြီးတင်ပါတယ်နောက်တစ်ခုကရန်ကုန်မြို့ကဦးချိုထွန်းပါဦးချိုထွန်းဆွေးနွေးပါခင်ဗျာ
ဩဟုတ်ကဲ့ကျွန်တော်အနေနဲ့ပြောရရင်တော့တော်ဒီအစ်တော်အစနိုင်ငံတွေထဲမှာတိုးတက်တဲ့နိုင်ငံတွေစင်ကာပူရောထိုင်းရောမလေးရှားရောအပြင်ကိုရီးယားရောနော်အဲ့ဒီနိုင်ငံတွေတိုးတက်တာကိုကျွန်တော်တို့သုံးသပ်ကြည့်ရင်ကျွန်တော်တို့ Europe US Japan အဲ့ဒီက investment နဲ့ technology တွေကအဓိကခံပါတာပါပါပဲနော်ကိုရီးယားဆိုလို့ရှိရင်တစ်ချိန်က GDP ပတ်စုံအင်းမတိုင်ကြဆိုရင် 79 လောက်ပဲရှိတယ်ကျွန်တော်တို့က600ကျော်လောက်ရှိတာပါနော်အဲ့တော့အဲ့ဒီချိန်ကနေအဲ့တော့သူတို့ထိုးတက်တဲ့အဓိကအကြောင်းရင်းဒီနောက်နိုင်ငံက technology နဲ့ investment ပဲ
ဟုတ်ကဲ့
ကျွန်တော်တို့ကကျွန်တော်တို့နိုင်ငံကအဲ့ဒီအခင်းချင်းကိုအခုမှစရမှာရမယ့်လမ်းမတန်းကြောင်းပေါ်ကိုကျွန်တော်အခုစရောက်ပြီနောက်တဲ့အတွက်နောက်တဲ့ဆိုတော့ကအခုဒါ US sanction list ထုတ်လိုက်ပြီနောက
်ဟုတ်ကဲ့ခင်ဗျာ
ကျွန်တော်စပြီးဘီလီယံကြီးပြီးတော့စပြီးကြီးပြီနောက်ကိုဂျပန်လီဒေါင်းလိုင်းလိုဟာကူရီးယားလည်းကျွန်တော်တို့ကိုစပြီးတော့ဇာပြီးပေါ့နော် အဲ့ဒီအချင်းချင်းတွေတွေ့ရတဲ့အတွက်ယုံကြည်ပါတယ်နှစ်20တွင်းမှာစင်ကာပူကိုကျွန်တော်တို့ကဆက်ကြောနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ကျေးဇူးများကြီးတင်ပါတယ်ဦးချိုတွန်းကျွန်တော်တို့အချိန်10မိနစ်ခွဲလောက်ကြာပါတယ်ပြင်နေဆွေးနွေးမဲ့သူနှူရဲ့နောက်ဆုံးသဘောထားဆိုတော့ဦးတမောင်ဝင်းဆုံးပြောပါခင်ဗျာလက်ရှိဆိုအနေနဲ့အဲ့လိုမှီဖို့အတွက်ထားပါတော့လေမှီအောင်စူးစမ်းဖို့အတွက်အဓိကလုပ်တဲ့အချက်နှစ်ချက်စဉ်းစားမြင်ပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်အဓိကလုပ်နိုင်လုပ်ပြီးဖို့အချက်ကတော့နံပါတ်1အနေနဲ့ကတော့ကျွန်တော်အမြင်ကတော့ဒီခုနကပြောတဲ့ငင်းငင်းရရအောင်ဟောလေဆက်နေကိုင်းဘိုင်ဘိုးရေမဖြစ်အောင်ငင်းငင်းရအောင်အရင်လုပ်ပြီးတဲ့အခါမှာဒါ prosperity ကိုကျွန်တော်တို့ကကောင်းကောင်းမွန်မွန်ဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ဆက်လုပ်နိုင်မယ်အဲ့ဒါကိုပဲကျွန်တော်ဒီမှာဒုတိယတစ်ချက်အနေနဲ့ကကျွန်တော်အမြင်ကတော့ဗာလဲဆိုလို့ရှိရင်ဒီတရားဥပဒေစိုးမိုးရေးဟောလေဒီနှစ်ချက်အဲ့နှစ်ခုကိုလုပ်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီ20အတွင်းမှာဒီစင်ကာပူရဲ့ GDP ကိုမြေဦးမိပါလိမ့်မယ်။ကျွန်တော်တို့ရှိမှာဘာလို့ဖြစ်ရင်ကျွန်တော်တို့ရှိမှာ natural resource တွေလည်းရှိတယ်။နော် human resource တွေလည်းရှိတယ်။နော် infrastructure လည်းကျွန်တော်ကဆက်လုပ်နေပြီဆိုလို့ရှိရင်နော် economic plan ကိုကောင်းကောင်းချပြီးတော့နော်လူတွေရပြီးတော့ mindset ကိုပြောင်းလိုက်မယ်ဆိုလို့ရှိရင်နော်ကျွန်တော်တို့ကဒီနောက်ပြီးတော့အဓိကအရေးကြီးတာကနော်သူတွေ constitution အဲ့အရာကိုပြင်နိုင်ပြီဆိုလို့ရှိရင်20အတွင်းမှာကျွန်တော်မြေဦးမိပါလိမ့်မယ
်။ဟုတ်ကဲ့ပါခင်ဗျာ။ဥကြုံမျိုးထွန်းအဓိကနှစ်ချက်ဘာလို့စေချင်ပါသလဲ။
အော်ဟုတ်ကဲ့အဓိကကျွန်တော်ပြောချင်တဲ့အဓိကနဲ့ချက်ကနံပါတ်1ကျွန်တော်တို့တိုင်းပြည်ဟာအခုအချိန်မှာကျွန်တော်တို့တိုင်းပြည်ဟာ external debt ပေါ်ပြင်ပကျွေးနေတာ GDP ရဲ့15%ခန့်လုံးရှိတယ်ဆိုကျွန်တော်တို့နိုင်ငံသားတွေအများကြီးချီးလို့ရတယ်။ဒါနဲ့တိုင်းပြည်တွေဆိုခုနပြောတဲ့အထိုင်းလို့ပြောလို့60%ရောက်ပြီရှိတယ်။အဲအဲ့ကျကျွန်တော်တို့ကနိုင်ငံသားငွေကြီးကျွန်တော်တို့ရအောင်ချီးမယ်တိုင်းပြည်တွင်းရလည်း tax ရအောင်ကောက်မယ်ငွေတွေဝယ်အောင်လုပ်မယ်နံပါတ်1မနက်နေ့အရင်ဝင်လာတဲ့ငွေတွေကိုတိုင်းပြည် GDP ရဲ့အနည်းဆုံး900ခိုင်နှုန်းကနေပြီးတော့1000ခိုင်နှုန်းပတ်ချာလေအထိအင်ဗက်လုပ်ပါတယ်။တိုင်းပြည်ရဲ့ GDP ကဒီတိုင်းမဟုတ်ပါဘူး။အခုကပြောတဲ့အခြေခံစောက်အောင်ဖြစ်တဲ့လန်ဒရာမီးတွေမှာ investment လုပ်ဖို့လိုပါတယ
်။ဟုတ်ကဲ့ခင်ဗျာ
။ကျန်တဲ့အပတ်စားအမောင်းလုံးလို့မရပါဘူးအခုချိန်မှာဆိုရ100ခိုင်နှုန်းက200ခိုင်နှုန်းလုံးနေပါလေ
ဟုတ်ကဲ့ပါခင်ဗျာဦးကျော်မျိုးထွန်းကြီးကျွန်တော်တို့ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ချိန်ပြည့်သွားလို့ပါပင်နိုင်ဆွေးနွေးပေးသူပါဝင်ဆွေးနွေးသူနားဆင်သူသောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
သောလုံးသူမတင်ထိုင်တဲ့အတူကိုကြောကြောတင်းစီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းခုထုတ်လွှင့်ပေးတဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပေးခြင်းမြန်မာစံတော်ချိန်ည10:00နဲ့17:00တိလိုင်းဒိုမီတာ30-50တိတို့ကလည်းပြန်ပြီးထုတ်လွှင့်ပေးမှာပါခုတော့အကျန့်ရှိတဲ့အချိန်တွင်တင်ပြခြင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါဦး
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဆွေးရသည့်လက်ထက်နိုင်ငံခြားရေးဝန်ကြီးအဖြစ် ExxonMobil ကုမ္ပဏီဥက္ကဋ္ဌလည်းဖြစ်အမှုဆောင်ရာရှိချုပ်လည်းဖြစ်တဲ့ Rex Tillerson ကိုရထားရွေးချယ်လိုက်ပါပြီ။ရုရှားသမ္မတနဲ့ယင်းနေသူ Mr. Tillerson ဟာဒီရင်းနှီးကုမ္ပဏီတစ်ခုထဲမှာ42နှစ်အလုပ်လုပ်ခဲ့တဲ့သူပါ။နိုင်ငံကကုမ္ပဏီကြီးတစ်ခုကိုလည်ပတ်နိုင်တဲ့သူ့ရဲ့ကျွမ်းကျင်အထက်ပညာတွေဟာနိုင်ငံခြားရေးဌာနကိုအအောင်မြင်မြင်ဦးဆောင်နိုင်မှုအတွက်အရေးကြီးတဲ့အခြေအနေဖြစ်တယ်လို့ထရမ့်ကပြောပါရရှင်။ဒီသမ္မတရွေးကောက်ခံသမ္မတထရမ့်ကပဲသူ့ရဲ့သားတွေကိုလွှဲပြောင်းပေးမယ်လို့ဆိုထားတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အစိုးရဖွဲ့ဝင်တဲ့ရွေးချယ်မှုတွေနဲ့ပတ်သက်ပြီးတော့လည်းသိပ်မကြခင်အချိန်မှာသတင်းစာရှင်းလင်းပွဲလုပ်မယ်အကြောင်းပြောဆိုထားပါတယ်။သမ္မတတာဝန်တွေကိုအာရုံထားလှုပ်ဆောင်မှုနဲ့အချိုးစီးပွားဆိုင်ရာပြစ်ပတ်ကားတွေမဖြစ်အောင်ရှောင်ရှားတဲ့အနေနဲ့ကမ္ဘာတစ်ဝန်းမှာရှိတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေဘယ်လိုကင်းကွာအောင်နေနိုင်မလဲဆိုတာကိုပြောကြားမဲ့သတင်းစာရှင်းလင်းပွဲကျင်းပဖို့ရက်ပိုင်းတွေအလို့တင်းလာနေနောက်ပိုင်းမှာသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာအဲ့လိုရေးသားခဲ့တာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခါရီယာနယ်စပ်တည်ငြိမ်ရေးကိုထိခိုက်စေတာကြောင့်မလို့တပ်ဆိုင်ရာဘက်အသီးသီးကနေငြိမ်ငြိမ်ချမ်းချမ်းဆွေးနွေးဖြေချာကြဖို့မြန်မာနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးဟုန်လျန်ကဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းနဲ့တွေ့ဆုံချိန်မှာတိုက်တွန်းခဲ့ပါတယ်။ပြည်ပခါမှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့အမြန်ဆုံးအပြစ်ခတ်ရစဲချဖို့တိုက်တွန်းပြီးတော့မြန်မာနိုင်ငံမြောက်ပိုင်းရေးကိစ္စဟာမျိုးသားပြန်လည်တည်မြဲရေးကိစ္စဖြစ်တာကြောင့်စစ်ပွဲတွေနဲ့ပြည်ထနာတွေကိုဖြစ်ရှင်းလို့မရဘူးလို့တရုတ်သံတမန်ကြီးကပြောတဲ့အကြောင်းကိုတော့ရန်ကုန်တရုတ်သံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်။
တရင်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရေမှုကမတင်ကြီးထိုက်ပြပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00-8:00လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ40 kHz 9:30လိုင်းဒိုမီတာ48 kHz 6.85လိုင်းဒိုမီတာ50 kHz 9.99နဲ့လိုင်းဒိုမီတာ190 kHz 9.95တို့ကနေဖန်ယူနိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင
Thank you. This program has come to you from the Voice of America, Washington.